Welcome to the Voice of America in Burmese.
မင်္ဂလာတက်စပါတော်တာရှင်များရှင်ဗီယိုအမေရိကန်တက်ကနေ2024ခုနှစ်ဧပြီလ23ရက်နေ့အင်္ဂါညပိုင်းဗီယိုမြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်တော်စုကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပါရှင်View Radio Season 2ကို live တူမီတာ3251တို့အပြင် live လက်မီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမာကအစီအစဉ်မှုဖြစ်တောင်းရည်တင်ဆက်ပေးပါပါရှင
်မင်္ဂလာညကျွန်မတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရသတင်းတွေကိုအလိမာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas တွေဖမ်းဆီးထားတဲ့တရားခံတွေကိုလွှတ်ပေးဖို့အနောက်နိုင်ငံကတန်တမန်တွေကတောင်းဆိုနေပါတယ်မြန်မာနိုင်ငံမှာပြည်ပခန့်တွေကြောင့်လူခွင့်အခြေအနေတွေဟာပိုပြီးဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်စစ်ကောင်စီတပ်သားတွေကိုပြန်လည်ခေါ်ယူမဲ့ချင်းတွင်တင်မောဘင်္ဂလားဒေ့ရှ်ကိုရောက်နေပါပြီဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆရာမယ့်ထဲမှာတော့မြောက်ရီဘက်ကတိုက်ပွဲတွေကြောင့်မြန်မာ MOU အလုပ်သမားတွေကိုထိုင်းနိုင်ငံဘက်လေးချောင်းကနေပြောင်းလဲပို့ပေးမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့
အများစုကတော့မြောက်ရီလမ်းကြောင်းဖြစ်တဲ့အတွက်အမြောက်ရီလမ်းကြောင်းမှာနောက်နေပွဲရချင်းတွေနဲ့လက်ရှိမှာတွေ့နေရတာဖြစ်ပါတယ်ဒါကလည်းတော့ရေးပေါ်အချိန်ကြီးကပေါင်းရတော့မယ့်နေရာတစ်ခုလိုပဲပြောရရင
်မြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးညွန့်ဝင်းပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြောက်ရီဘက်ကနောက်ဆုံးရအခြေအနေအပအဝင်မွန်ပြည်နယ်ဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်နဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်ပါနောက်ကဘာဒလခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်ကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လင်းနဲ့အတူပြောပြပေးပါပါရှင
်ဂါဇာကမ်းမြောင်မှာအစ္စရေးကိုဟာမတ်စ်အဖွဲ့ကတိုက်ခိုက်ခဲ့တာရက်ပေါင်း200ပြည့်အထိမ်းအမှတ်ဖြစ်နေဟာမတ်စ်အဖွဲ့တွေလက်ထက်မှာကြံနေသေးတဲ့တရားခံတွေကိုလွှတ်ပေးဖို့အတွက်အနောက်နိုင်ငံတွေကတန်တမန်တွေကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်ဗြိတိန်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်ကဟာမတ်စ်တွေဟာပြီးခဲ့တဲ့ရက်200ကဂျူးလူမျိုးတွေအပေါ်အသေးပြောက်အများဆုံးတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တဲ့အပြင်သူတို့ရဲ့ချစ်ခင်သူတွေကိုပါစိတ်ဆင်းရဲဒုက္ခတွေကြုံတွေ့ရအောင်လုပ်နေတယ်လို့ပြောပါတယ်ဂျာမန်နိုင်ငံသားဝင်ကြီးအန်နနီနာဘဲဘော့ခ်ကလည်းတရားခံတွေကိုမလွှတ်ပေးသေး၍ငြင်းချင်ရဖို့အတွက်အခွင့်အလမ်းတွေရှိလာမှာမဟုတ်ဘူးလို့ပြောထားပါတယ်အော်တိုဘာ9ရက်ကဟာမတ်စ်တွေတိုက်ခိုက်မှုမှာလူပေါင်း1200လောက်သေဆုံးခဲ့ပြီးတစားကန်250ခန့်ဖမ်းဆီးခံထားရတာပါ။အစ္စရေးလက်တုံ့ပြန်မှုမှာတော့ပါလက်စတိုင်း34,183ဦးထက်မနည်းသေဆုံးပြီးတော့9,000ကျော်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။အသက်ခံရသူတွေရဲ့သုံးပုံနှစ်ပုံကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းပြောပါရတယ်။ဂါဇာမှာထိန်းသိမ်းခံနေရတဲ့တစားကန်တွေလွတ်ပြေးရေးအစ္စရေးကထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေလွတ်ပြေးရေးနဲ့အပြစ်ခတ်ရဲစေးရေးဆိုင်ရာအဆိုပြုချက်တွေကိုဟာမတ်စ်တွေဘက်ကသဘောတူခဲ့ခြင်းရှိဘူးလို့လည်းအမေရိကန်ဘက်ကပြောထားပါတယ်ရှင
်။ရုရှားကပစ်လိုက်တဲ့ drone 16ခုအနက်15ခုကိုပစ်ချလိုက်နိုင်ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ဧပြီလ23ရက်နေ့မှာပြောပါရယ်။ယူကရိန်းကိုအကူအညီပေးမဲ့ဒေါ်လာ61ဘီလီယံအပါအဝင်အမေရိကန်အထက်လွှတ်တော်ကလုံခြုံရေးဆိုင်ရာအကူအညီပေးမဲ့အဆိုပြုချက်ကိုမဲခွဲဆုံးဖြတ်ဖို့နိုင်ပိုင်းအလိုမှာယူကရိန်းစစ်တပ်ကကြေညာလိုက်တာပါ။ရုရှားကပြစ်လိုက်တဲ့အထက်ပယ်ထိန်တပ်တုံးနှစ်ခုလည်းပါဝင်ပြီးတော့ drone ယာဉ်တွေကိုတော့ Chagasi, Kiev, Mykolaiv နဲ့ Odessa ဒေသတွေမှာပစ်ချလိုက်တာလို့လည်းယူကရိန်းလီဒါကပြောပါရယ်။ရုရှားရဲ့ drone ယာဉ်နဲ့တိုက်ခတ်မှုကြောင့်လူနေအဆောက်အဦတော်တော်များများပျက်စီးသွားပြီးတော့လူ၉ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဥဒစာဒေတာအုပ်ချုပ်ရေးမှူးကပြောပါရယ်။ Mykolaiv ဒေတာအုပ်ချုပ်ရေးမှူးကလည်း drone ယာဉ်အပျက်စီးအပိုင်းစာတွေကြားခဲ့တာကြောင့်မြေပြင်မှာရှိတဲ့လူတအူထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါရယ်။ရုရှားကကွယ်ရေးဝန်ကြီးဌာနကတော့ယူကရိန်းတို့ပစ်လိုက်တဲ့ဒုံးကျည်ကို Belgrade ဒေတာမှာပစ်ချခဲ့တယ်လို့ပြောပါရယ်။Belgrade data အုပ်ချုပ်ရေးမှူးကတော့အစအဦးတစ်ခုပျက်စီးသွားပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောပါတယ်ရှင်
။ဥရောပပါလီမန်မှာရှိတဲ့ဂျာမန်လွှတ်တော်အမတ်ရဲ့လက်ထောက်ကိုတရုတ်နိုင်ငံအတွက်တရှုလုပ်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးလိုက်ကြောင်းဂျာမန်အစိုးရရှေ့နေတွေကဒီကနေ့ပဲပြောပါတယ်။ဂျာမနီနိုင်ငံရဲ့ပုဂတိကဆိုင်ရာစီမင်းစည်းကမ်းတွေအရတန်တရားရှိသူအမျိုးသားကိုအစိုးရရှေ့နေတွေက GNG လို့သတ်မှတ်ခေါ်ဆိုထားပြီးတော့သူဟာဥရောပပါလီမန်ရဲ့ဆွေးနွေးညှိနှိုင်းမှုဆိုင်ရာအချက်အလက်တွေကိုတရုတ်ထောက်လိုင်းဌာနကိုအကြိမ်ကြိမ်ပေးပို့ခဲ့တယ်လို့တန်မြတ်ရှိခံရသူလည်းဖြစ်ပါတယ်။အဆိုပါအမျိုးသားဟာဂျာမနီမှာရှိတဲ့တရုတ်အတိုက်ခံပုဂ္ဂိုလ်တွေကိုတရှုလုပ်ခဲ့တယ်လို့အစိုးရရှိနေတွေကပြောထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ ဒီဆွဆွဲချက်တွေဟာတရုတ်နိုင်ငံကိုအပုတ်ချပြီးတော့ဖိနှိပ်ရန်နဲ့တရုတ်နဲ့ဥရောပကြားမှာပူးပေါင်းဆောင်ရွက်မှုတွေကိုဖျက်ဆီးဖို့အတွက်ကြိုးပမ်းမှုပဲဖြစ်တယ်လို့ဒီနေ့ပဲပြောပါရတယ်။ဂျာမန်ပြည်ထရေးဝန်ကြီးနန်စီဖီဆာကတော့ဒီကိစ္စဟာအထူးအလေးထားလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ပြောထားပါရတယ်။ဥရောပပါလီမန်အတွင်းမှာတရုတ်ထောက်လှမ်းရေးအတွက်တရှိုလုပ်နေတယ်ဆိုတာကိုအတည်ပြုနိုင်မယ်ဆိုရင်ဒါဟာဥရောပဒီမိုကရေစီကိုအတွင်းပိုင်းကနေတိုက်ခိုက်လိုက်တာပဲဖြစ်တယ်လို့လည်းသူကပြောဆိုထားပါရတယ်။မီဒီယာအများစုကတော့ဆွဆွဲခံထားရသူဟာဂျာမနီလက်ရာစွန်းပါတီ AFD မှဥရောပပါလီမန်အဖွဲ့ဝင်ဖြစ်သူမက်ဆီမီလီယန်ခတ်ဆိုရဲ့လက်ထောက်တုံးဖြစ်တယ်လို့ပြောဆိုနေပေမဲ့ပါတီရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီဆွဆွဲချက်ကြောင့်အလွန်စိတ်အနှောက်ယှက်ဖြစ်ရတယ်လို့ပြောထားပါရတယ်။
နျူကလ িয়ার လက်နက်နဲ့တံပြန်ထိုးစစ်ဆင်တဲ့စစ်ရေးလေ့ကျင့်မှုကိုမနစ်ဧပြီလ22ရက်နေ့မှာပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။နျူကလ িয়ার ထရက်ကလို့အမည်ပေးထားတဲ့နျူကလ িয়ার လက်နက်တွေကိုကင်တွယ်ထိန်းချုပ်တဲ့စနစ်အတွက်ပြုလုပ်တဲ့ဒီစစ်ဆင်ရေးလေ့ကျင့်မှုကိုခေါင်းဆောင်ကင်ဂျိုဟန်ကိုရိုင်းကြီးကြပ်ကူခဲ့တယ်လို့အစိုးရပိုင်း KCNA သတင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီစစ်ဆင်ရေးလေကျင်းမှုအတွဲနျူကလ িয়ার ထိပ်ဖူးအတူတက်ထားတဲ့အေယာမကြီးမတဲ့အမြောက်ကြီးတွေကိုစမ်းသပ်ပစ်လုခဲ့တာလို့လဲပါဝင်တယ်လို့ဆိုပါရယ်။ဒုံးကြီးတွေဟာ352ကီလိုမီတာအကွာဝေးရှိတဲ့ပြစ်မှတ်ကိုအောင်မြင်စွာထိမှန်ခဲ့ပြီးတော့ရလက်အပေါ်ခေါင်းဆောင်ကင်ဂျိုဟန်ကလည်းကျဉ်းတ်မှုရှိတယ်လို့ KCNA သတင်းမှာဖော်ပြပါရယ်။မြောက်ကိုရီးယားကပယ်ထိန်တဲ့ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ပိုင်းကရေထဲကိုတနင်္လာနေ့ဧပြီလ22ရက်နေ့ကပြစ်လုခဲ့တဲ့ဆိုတာကိုတောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ကလည်းအတည်ပြုပြောဆိုပါတယ်။ဒီနျူကလ িয়ার စစ်ရေးလေ့ကျင့်မှုဟာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လေကြောင်းပူးတဲ့စစ်ရေးလေ့ကျင့်မှုကိုလက်တုပ်ပြန်တဲ့အနေနဲ့ပြုလုပ်ခဲ့ခြင်းဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီးရီးလေးချင်းမှုတွေဟာသူတို့ကိုချင်းချောက်တဲ့လုပ်ရအဖြစ်မြောက်ကိုရီးယားကရှုမြင်ပြီးတော့ပြစ်တင်ရှုတ်ချလိမ့်ရှိပါတယ်ရှင့
် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနေ့ဦးနေမှာတော့လိုင်းလိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညဗျူရဲ့ထိတ်တဲရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အမေရိကန်နိုင်ငံသားဌာနရဲ့2023ခုနှစ်အတွက်နှစ်စဉ်လူအခွင့်အရေးအစီရင်ခံစာကိုမနေ့ဧပြီလ22ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကြားကပြည်ပခါတွေကြောင့်လူအခွင့်အရေးအခြေအနေတွေဟာပိုပြီးဆိုးဝါးလာနေတယ်လို့ဖော်ပြထားပါတယ်။အထူးသဖြင့်ဥပဒေမဲ့တပ်ဖြတ်မှုတွေ၊လူတွေပျောက်ဆုံးသွားတာ၊စစ်ကောင်စီကရက်ဆက်စွာညှဉ်းပန်းနှိပ်စက်မှုတွေအသက်အန္တရာယ်ဖြစ်စေလောက်တဲ့အထိဖမ်းဆီးအကျဉ်းချတာ၊လွတ်လပ်မျှတတဲ့တရားစီရင်စနစ်ပျောက်ကွယ်ပြတ်သုံးနေတာနိုင်ငံအကျဉ်းသားတွေရှိနေတာလူပုဂ္ဂိုလ်တွေကိုနိုင်ငံဖြတ်ကျော်ပြီးတော့ဖိနှိပ်ညှဉ်းပန်းတာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာအတိုက်ခံအင်အားစုတွေရဲ့မိသားစုဝင်တွေကိုညှဉ်းပန်းနှိပ်စက်တာပြည်ပခဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေစိုးစိုးဝါးဝါးဖြစ်ပေါ်နေတာစစ်ကောင်စီကလူအခွင့်အရေးချိုးဖောက်သူတွေကိုဖော်ထုတ်ရေးယူခြင်းမရှိတာစတဲ့ဆိုးဝါးတဲ့အခြေအနေတွေဟာ2023ခုနှစ်အတွင်းမှာဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားပါတယ
် Standing up for freedom and human rightsis simply the right thing to do. But defending and promoting these inalienable and universal rights is also profoundly in our national interest.
လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာကိုစတင်တာဟာမှန်ကန်တဲ့လုပ်ရဖြစ်ပေမဲ့ဒါပေမဲ့ဒီထာဝရတည်ရှိနေတဲ့လူအခွင့်အရေးကိုကာကွယ်မြှင့်တင်ပေးတာဟာကျွန်တော်တို့အမေရိကန်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းသက်ဆိုင်ပါတယ်။လူအခွင့်အရေးကိုလေးစားလိုက်နာတဲ့နိုင်ငံတွေဟာပိုပြီးငြိမ်းချမ်းတည်ငြိမ်ပြီးတာယာဝါပြောပါတယ်လို့ဒီအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောသွားတာပါ။ယူကရိန်းနိုင်ငံကိုရုရှားရဲ့ကျူးကျော်စစ်၊ဆူဒန်ပြည်တွင်းစစ်၊အစ္စရေးဟာမတ်စစ်ပွဲစတဲ့တကမ္ဘာလုံးဆိုင်ရာလူအခွင့်အရေးအခြေအနေတွေအတွက်စိုးရိမ်ရတဲ့ဒေသတွေကိုလည်းအမေရိကန်နိုင်ငံသားရေးဌာနရဲ့လူအခွင့်အရေးအစီရင်ခံစာမှာထည့်သွင်းဖော်ပြထားပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေရှိနေပေမဲ့လည်းတစ်ဖက်မှာဝမ်းသာစရာကောင်းတဲ့တိုးတက်မှုတွေရှိနေတယ်ဆိုတာကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာဧပြီလ22ရက်တနင်္လာနေ့ကပြုလုပ်တဲ့နှစ်စဉ်ပေါ်လီကာဒန်ပူးတွဲစီရီလေးချင်မှုကိုအမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်ထောင်ထဲချီပြီးတော့ပါဝင်ခဲ့ပါတယ်။ဒေသရင်းတရုတ်ရဲ့ဩဇာကြီးထွားလာတာနဲ့ကြောင့်ပဋိပက္ခတွေဖြစ်မှာကိုစိုးရိမ်နေတဲ့အချိန်မှာပဲအခုလိုအမေရိကန်ဖိလစ်ပိုင်ပူးတွဲစီရီလေးချင်မှုစတင်တာပါ။ဒီနှစ်စီရီလေးချင်းမှုတွေကိုတောင်တရုတ်ပင်လယ်နဲ့ထိုင်ဝမ်ကျွန်းစုတွေနာဖိလစ်ပိုင်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းအချက်စာကြားတဲ့ဒေသတွေမှာပြုလုပ်မှာဖြစ်ပါတယ်။ တရုတ်ကနိုင်ငံတကာကုန်သွယ်ရေးရဲ့အဓိကရေကြောင်းလမ်းတစ်ခုလုံးနီးပါးသူ့ပိုင်ဆိုင်တယ်လို့ပြောဆိုနေသလိုကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုလည်းသူ့ပိုင်နဲ့တစိမ့်တစ်ပိုင်အဖြစ်သတ်မှတ်ထားတာပါဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကဖိလစ်ပိုင်အပါအဝင်အာရှဖက်စိဖိတ်ဒေတာနိုင်ငံတွေနဲ့မဟာမိတ်အားကောင်းလာအောင်ဆောင်ရွက်နေတာဖြစ်ပါတယ်2022ခုနှစ် Ferdinand Marcos Jr. ဖိလစ်ပိုင်သမ္မတဖြစ်လာပြီးနောက်ပိုင်း American နဲ့ဖိလစ်ပိုင်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပိုတိုးလှုပ်လာတာပါ Lateral ဖိလစ်ပိုင်တင်းမော်တွေနဲ့တရုတ်ကမ်းခြေဆောင်တပ်တို့မကြာခဏထိတိုက်ရင်ဆိုင်မှုတွေဖြစ်နေတာကြောင့်ဖိလစ်ပိုင်ကမ်းခြေဆောင်တပ်လည်းဒီပူးရဲစီရေးလေးကျွမှုမှာပထမဆုံးအကြိမ်ပူးပေါင်းပါဝင်မှာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်စစ်တွေအချင်းထောင်မှာဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား190ကျော်နေရက်ပြန်ရောက်လာပြီလို့ဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကိုပြန်လည်ခေါ်ယူမဲ့မြန်မာရေတပ်ပိုင်ချင်းတွင်တင်ပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား193ယောက်ကိုပြန်ပို့ခဲ့တာလို့လည်းရန်ကုန်အခြေစိုက်ဘင်္ဂလားဒေ့ရှ်တန်ယုံကပြောပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်ဘယ်နှယောက်ကိုပြန်ခေါ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်ခိုးလုံလာတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်က285ရောက်ရှိနေပြီဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မာမုတ်ကပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရှင်
။မလေးရှားနိုင်ငံမှာဒီကနေ့ဆီယဟတ်ယင်24ချင်းပြတ်တန်းနေတော့တိုက်မိပြီးတော့ပြတ်ကျခဲ့တဲ့အတွက်ယဟတ်ယင်ပေါ်ရီပေါ်မှာလိုက်ပါလာသူ10ဦးစလုံးသေဆုံးခဲ့တယ်လို့မလေးရှားရဲချုပ်ကပြောပါတယ်။ရှီလာထဲမှာကြားရောက်မဲ့မလေးရှားရေတပ်190ပြည့်နှစ်ပတ်လည်အခမ်းအနားအတွက်မြောက်ပိုင်းရေတပ်အခြေစိုက်စခန်းမှာလေ့ကျင့်မှုတွေပြုလုပ်နေရင်တိုက်မိပြတ်ကျတာလို့ရေတပ်ထုတ်ပြန်ကြမှာဖော်ပြပါရယ်။ဒီမတော်မတဆမှုမှာအသက်ရှင်ကြံရစ်သူမရှိသလိုအခြေစိုက်စခန်းရဲ့အားကစားခွင့်နဲ့ရေကူးကန်နေရာတွေမှာပူးပေါင်းရှာဖွေရေးလုပ်ငန်းတွေလှုပ်ဆောင်နေစေဖြစ်တယ်လို့ Perik B နဲ့ရဲချုပ်ကပြောပါရယ်။လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ဗီဒီယိုတွေထဲမှာတော့ရဟတ်ယင်တွေဟာအုပ်စုလိုက်ခန့်နှိမ့်နှိမ့်ပြန်တက်နေပြီးတော့အဲ့ဒီတဲကတစင်းကဘေးတိုက်ကွေ့အထွက်မှာတခြားရဟတ်ယင်တစင်းနဲ့တိုက်မိပြီးတော့နှစ်စီးလုံးပြတ်ကျသွားတာတွေ့ရပါတယ်။ဒီမတော်တဆမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့မလေးရှားရေတပ်တာဝန်ရှိသူတွေကပြောပါရယ်ရှင်။
ထိုင်ဝမ်မှာမနေ့ဧပြီလ22ရက်တနင်္လာနေ့ညနေပိုင်းကနေပြီးတော့ဒီကနေ့အင်္ဂါမနက်ပိုင်းအထိကိုအချိန်နှီးချပြီးတော့ငလျင်တွေဇက်တိုက်လှုပ်ခတ်ခဲ့ပါတယ်။မနေ့ညနေပိုင်းကဟွာလီခရိုင်အရှေ့ပိုင်းမှာပြင်းအား 5.5 ရှိတဲ့ငလျင်တစ်ခုလှုပ်ခဲ့ပြီးတော့နာရီပိုင်းချပြီးတော့ပြင်းအား6နဲ့ 6.3 Richter scale တွေရှိတဲ့နောက်ဆက်တွဲငလျင်တွေလှုပ်ခတ်ခဲ့တယ်လို့တိုက်ပေးမိုးလေဝသနဲ့မြေငလျင်တိုင်းတိုင်ဌာနကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ3ရက်ကလည်းဟွာလီခရိုင်ကိုဗဟိုပြုပြီးပြင်းအား 9.4 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ကြောင့်လူ18ဦးသေဆုံးခဲ့တာပါ။ဧပြီ3ရက်တုန်းကလည်းငလင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့အဆောက်အုံနှစ်ခုဆိုရင်ဒီမနက်ထပ်လုတဲ့ငလင်အရှင်ကြောင့်တစိမ့်တစ်ပိုင်းပြိုကျသွားတယ်လို့ဟွာလီခရိုင်အာနာပိုင်တွေကပြောပါတယ်။ဟွာလီခရိုင်မှာကျောင်းတွေ၊ရုံးတွေဒီကနေ့အားလုံးပိတ်ထားရပါတယ်။အခုထပ်လုတဲ့ငလင်ကြောင့်ထိခိုက်သေဆုံးသူတွေမရှိဘူးလို့တော့သိရပါတယ်။လွန်ခဲ့တဲ့25နှစ်တုန်းကထိုင်ဝမ်မှာပြင်းအား 9.9 အဆင့်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ကြောင့်လူပေါင်း 2,400 လောက်သေဆုံးခဲ့ရတယ်လို့အဆောက်အုံထောင်နဲ့ချီပြီးတော့ပျက်စီးခဲ့ရပါတယ်။ဒီနောက်ပိုင်းဧပြီ3ရက်နေ့ကလှုပ်ခဲ့တဲ့ငလျင်ကပြင်းအားအများဆုံးဖြစ်တယ်လို့အခုနောက်ဆက်တွဲငလျင်တွေလှုပ်တာဖြစ်တယ်လို့ထိုင်ဝမ်ငလျင်တိုင်းတိုင်အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ရှင်။
လောက်ဆိုရသတင်းတွေကိုကျမအလိမ်မနဲ့မက်ခင်လေးတို့ကပြောပြပေးခဲ့ကြတာပါ။အခုဆက်ပြီးတော့လောက်ဆိုရသတင်းပြဖို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြရီဘက်ကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။ကရင်ပြည်နယ်မြရီမြို့မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေကြားတိုက်ပွဲတွေနဲ့လေးစားတိုက်ခတ်မှုတွေကြောင့်ဒဏ်ရာရသူ100ကျော်ဟာထိုင်းနိုင်ငံမှာစေကူတာမှုခံယူနေကြောင်းထိုင်းအာဏာပိုင်တွေကပြောပါရယ်။စေကူတာမှုခံယူနေသူတွေထဲမှာတရားပြင်းထန်သူအများပြားအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းပါဝင်နေတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောင်မအေးမာကသတင်းပို့ပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းနိုင်ငံမဲဆောက်မြို့ဘက်ကစေယုံကိုလူနာ100ကျော်ရောက်ရှိလာတယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဒေါက်တာချွန်နန်စီကဲဝကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
ရရီတိုက်ပွဲတွေကြောင့်3ရက်တွင်မဲဆောက်ဘက်ကိုလာရောက်စေခုသားတဲ့လူနာပေါင်း113ဦးရှိပြီး မဲဆောက်စေယုံကြီးမှာတွင်အတွင်းလူနာ82ဦးကိုစေကုသပေးနေပါတယ်။ဒဏ်ရာရသူတွေဟာအများစုကဘုံထိတဲ့ဒဏ်ရာတွေဖြစ်ပြီး28ဦးကတော့ခွဲစိတ်ကုသမှုပေးခဲ့ရကြောင်းကိုလည်းပြောသွားပါတယ်။ကျန်းမာရေးဝန်ကြီးပြောသွားတဲ့အထက်မှာမြန်မာနိုင်ငံဘက်ကဒဏ်ရာရလူနာတွေများလာနေတာကြောင့်လိုအပ်တဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေနဲ့ဆေးဝန်ထမ်းတွေကိုထပ်တိုးပြီးတော့ကုသပေးနေပါတယ်။လိုအပ်ရင်အရေးပေါ်ရွက်ပြင်တဲတွေထိုးပြီးကုသပေးဖို့ကိုလည်းအသင့်ပြင်ထားပါတယ်။ထိုင်းနိုင်ငံအနေနဲ့ဒဏ်ရာရသူအားလုံးကိုမခွဲခြားပဲကုသမှုပေးနေပါတယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။ညရီတိုက်ပွဲမှာဒဏ်ရာရရှိခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းထိုင်းနိုင်ငံမှာပဲဈေးကုသမှုခံယူနေပါတယ်။အလားတူပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းမဲဆောက်မြို့မှာပဲဈေးကုသမှုခံယူနေကြပါတယ်။နှစ်ဖက်စလုံးဒဏ်ရာရသူအရေအတွက်ဘလောက်ရှိတယ်လဲဆိုတဲ့သတင်းတောက်တွေရဲ့အမေးကိုတော့ထိုင်းကျန်းမာရေးဝန်ကြီးကထုတ်ဖော်ပြောဆိုတာမရှိပါဘူး။ညဝရီမျိုးအမှတ်နှစ်တရားနီးမှာတက်ဆွဲနေရယူထားတဲ့ခလာရ295တက်သားတွေကိုတော့ KNLPD ရဲ့ပူးပေါင်းတက်တွေကတိုက်ခိုက်ရမှာစစ်ကောင်စီတက်သားတွေအများအပြားထိခိုက်မှုရှိတယ်ဆိုပြီးပူးပေါင်းတက်ဖွဲ့တွေဘက်ကတော့ပြောပါတယ်။နေဆက်မှာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေရောက်ရှိလာကြတာတွေလုံခြုံရေးကိစ္စတွေကိုလာရောက်စစ်ဆေးဖို့အတွက်ထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီး၊ပြည်ထောင်စုဝန်ကြီး၊ကာကွယ်ရေးဝန်ကြီးတို့ဟာထိုင်းမြန်မာနယ်စပ်မှာအခြေအနေတွေကိုလေ့လာဖို့မဲဆောက်မြို့ကိုဧပြီလ23ရက်နေ့ညနေပိုင်းမှာရောက်ရှိလာကြပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီမြို့ဘက်ကတိုက်ပွဲတွေကြောင့်ဒဏ်ရာရသူတရကျော်ဟာထိုင်းနိုင်ငံမှာဆေးကုသမှုခံယူနေရတဲ့တဲ့ကိုမအေးမှာပြောပြပေးခဲ့တာပါ။ဒီမြောက်ရီဘက်ကတိုက်ပွဲတွေကြောင့်မြန်မာ MOU အလုပ်သမားတွေကိုတော့ထိုင်းနိုင်ငံဘက်၄ဆောင်ကနေပို့မဲ့အစီအစဉ်အကြောင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ထိုင်းနယ်စပ်အနီးမြောက်ရီမြို့မှာဖြစ်ပွားနေတဲ့မြန်မာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေရဲ့စစ်ပွဲတွေကြောင့်ထိုင်းကိုပုံမှန်ဆစ်လွတ်နေတဲ့ MOU အလုပ်သမားတွေကိုလေကြောင်းကနေပြောင်းလဲပို့ဆောင်မှုရှိနေပါတယ်အရေးပေါ်အခြေအနေအရထိုင်းမြန်မာနှစ်နိုင်ငံညှိနှိုင်းမှုနဲ့အခုလာမယ့်ဧပြီလ29ရက်ကစပြီးတော့ဆင်းလွတ်သွားမယ်လို့မြန်မာအလုပ်သမားရေးဌာနကပြောပါတယ်ဒီကြောင့်တရင်အပြည့်စုံကိုတော့ရန်ကုန်ကပြပို့ထားတာကိုကိုစီသူကပြောပြပေးပါမယ်ရှင
်မြောက်ရီနယ်စပ်ကနေတဆင်ထိုင်းကိုဆင်းလွတ်နေတဲ့မြန်မာ MOU အလုပ်သမားတွေကိုလုံခြုံရေးအခြေအနေကြောင့်လေကြောင်းလိုင်းနဲ့ပြောင်းလဲဆင်းလွတ်ဖို့ရှိနေပါတယ်နှစ်နိုင်ငံချုပ်ဆိုထားတဲ့စာချုပ်အတိုင်းထိုင်းကိုအချိန်မီဆင်းလွတ်ရမယ့်အလုပ်သမားတွေအတွက်အခုလိုဖြစ်နိုင်တဲ့နည်းလမ်းနဲ့နိုင်ငံနှိမ့်နိုင်ပြီးလုတ်ခရကြောင်းမြန်မာလူသမားရေးဌာနရဲ့အမြဲတမ်းအတွင်းဝင်ဥညွတ်ဝင်းက VV ကိုပြောပါရစေ
။အများစုကတော့မြောက်ရီလမ်းကြောင်းဖြစ်တဲ့အတွက်အမြောက်ရီလမ်းကြောင်းမှာနှောင့်မီးပွဲရချင်းတွေနဲ့လက်ရှိမှာတွေ့နေရတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့လူမှုညွှန်ကြားရေးဦးစီးဌာနနဲ့ Thai Department of Employment နဲ့နှိမ့်နိုင်ပြီးတော့ဒီလေကောင်းခရီးနဲ့ပေါ့နော်။ထိုင်းနိုင်ငံကအမှုလုတ်သားတွေကိုလူအချင်းသဘောတူညီချက်ကြပြီးဖြစ်ပါတယ်။အကုန်ကြနားရဖြစ်ပါတယ်အဲ့တော့ဒီအကုန်ကြများရင်ခြေကောင်းလုပ်သားတွေမှာငွေကြေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ကျွန်တော်တို့စိုက်ပို့ရတာရှိတယ်ဆိုတော့ဒီဟာကိုတော့ကျွန်တော်တို့ရေးချေသွားဖို့တော့ဒီလိုတော့ကျွန်တော်တို့မဆောင်ရချင်ပါဘူးဒါကတော့လည်းအရေးပေါ်အချိန်ကြီးကဆောင်ရတော့မယ့်နေရာတစ်ခုလိုပဲပြောလို့ရတယ
်အလုပ်သမား150လောက်ကိုလေကြောင်းလိုင်းနဲ့အရင်ဆုံးဆင်လွတ်ဖို့ရှိပါတယ်မြမပြီးအောက်ပိုင်းကော့တောင်းမြို့ကိုလေရင်နဲ့သွားပြီးတော့အဲ့ဒီကနေတဆင်ထိုင်းနိုင်ငံရနောင်းမြို့ကိုဆက်လီနဲ့ကူးတဲ့နီလန်းကိုလည်းမြောက်ပြီးအသုံးပြုနေကြောင်းသူကပြောပါတယ်။ထိုင်းနိုင်ငံကတော့အခုချိန်ထိမြန်မာနိုင်ငံသားတွေအများဆုံးတွားရောက်အလုပ်လုပ်နေတဲ့နိုင်ငံဖြစ်နေသေးပါ။ထိုင်းရောက်မြန်မာအဖွဲ့အစည်းတွေအကြံပေးပြုစုထားတဲ့စည်းင်းတွေအရဆိုရင်ထိုင်းမှာမြန်မာလုပ်သား၄သန်းကျော်နေထိုင်အလုပ်လုပ်နေကြပါတယ်။အများစုကရေလုပ်ငန်း၊ကုန်ထုတ်လုပ်ငန်းလိုဝင်ငွေနည်းတဲ့အလုပ်တွေကိုလုပ်ကိုင်နေကြတာပါ။သူတို့ကတစ်ရက်ကိုဘတ်400လောက်အနည်းဆုံးရဖို့မျှော်လင့်ကြောင်း VOA ကိုပြောပါတယ်။အခုနှစ်ရဲ့ငွေကြေးဖောင်းပွားမှုနှုန်းကိုထက်တွက်ပြီးတော့မြို့အသီးသီးမှာရှိတဲ့အခြေခံနေစားကားတွေကိုဇန်နဝါရီလထဲမှာ10ဘတ်စီထိုင်းအစိုးရကတိုးပေးခဲ့ပါတယ်။2022တုန်းကတရက်ကို353ဘတ်ရခဲ့တဲ့ဘန်ကောက်ကအလုပ်သမား2ဦးက363ဘတ်ကိုတိုးရခဲ့တာပါ။ဒီနှုန်းထားကိုအခုဧပြီလထဲမှာထပ်တိုးမယ်လို့ထိုင်းအစိုးရဘက်ကပြင်ဆင်ထားခဲ့ပေမဲ့ခရိုင်10ခုကဟိုတယ်ဝန်ထမ်းတွေကိုပဲဘတ်400တတ်မှတ်ပေးလိုက်တာပါ။ထိုင်းအစိုးရကအရင်တုန်းကတိုးပေးခဲ့တဲ့လောက်ခလစာကိုတော့မဲဆောက်လို့နေဆက်မြို့တွေမှာမရရှိတဲ့မြန်မာနိုင်ငံသားအများအပြားရှိနေပါတယ်။ဒါကြောင့်လစာတိုးတဲ့ကိစ္စတွေဟာမြန်မာအလုပ်သမားတွေအတွက်မျောလင့်ချက်တိတ်မရှိကြောင်းမြန်မာနိုင်ငံအလင်းသက်အလုပ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌဒေါက်တင်တင်ဝေကဗီဒီယိုကိုပြောပါတယ်
ဒီလောကလာစားတူခဲ့တဲ့ဆိုရင်တော့မှကျမတို့အမိုယူနဲ့သွားတာတို့အေဂျင့်နဲ့သွားတဲ့အလုပ်သမားတွေအနည်းစုလောက်ပဲရပြီးတော့ပေါ့နော်အလုပ်သမားတွေအားလုံးခန်းစားဝတ်ရမှာမဟုတ်ဘူးပေါ့နော်ဒါကျမတို့ဒါလက်ရှိဆိုရင်လည်းဒီမဲဆောက်မှာရှိနေရယ်ပေါ့နော်ဒီအလုပ်သမားတွေရဲ့တနည်းအထည်တက်ရရဖို့အတွက်ကိုညပေါ့နော်ဇန်နနိုင်တစ်ချက်တည်းအောင် OD တွေဆင်းနေပြီးတော့ချုပ်နေရတာပေါ့နော်အဲဒီလိုမျိုးဒေးကြီးတွေလောကလာစာအပြောင်းလဲဖြစ်သွားတယ်ဆိုရင်လေဒီမှာတော့အပြောင်းလဲမယ်လို့မမြင်ဘူးပေါ့နော်အာတို့တို့တလားစားဖို့မရှိဘူးဆိုရင်တို့ကအဲပင်းနီးဆက်ရပေါ့နော်ဈေးဆိုင်နေမှာအကျွေးတွေယူပြီးတော့ယူစားတယ်ပြီးလာစာထုတ်ရင်ရပတ်စံကိုရတဲ့ဟာ1000ကျော်2000ကျော်အဲရတဲ့ဟာအကျွေးတွေပြန်ဆက်အဲ့ဒါနေပဲတရားအလုံသမားကြီးရလည်နေကြတာပေါ့နော
်ထိုင်းနိုင်ငံရေးပါတီဖွဲ့ထိုင်းပါတီကတော့ထိုင်းနိုင်ငံရဲ့အနေဆုံးလောကလာစာဟာ2029လောက်ရောက်ရင်တရက်ကဘတ်340ကနေ600ကြာရှိတဲ့နယ်လို့2023ရွေးကောက်ပွဲမဲဆွယ်တုန်းကပြောခဲ့ပါတယ်ထိုင်းဘတ်400အားလုံးတပြေးညီတိုးမြင့်ပေးဖို့ကတော့ထိုင်းအစိုးရအနေနဲ့စဉ်းစားလိမ့်မယ်လို့တချို့ကသုံးသပ်ပါတယ်အကြောင်းကတော့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်လာနိုင်တဲ့အခြေအနေရှိနေတာကြောင့်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ကရင်ပြည်နယ်မြောက်ရီမြို့ဘက်ကတိုက်ပွဲတွေကြောင်းထိုင်းကိုပုံမှန်ဆီလွတ်နေတဲ့မြန်မာ MOU အလုပ်သမားတွေကိုထိုင်းနိုင်ငံဘက်ကလေကြောင်းကနေပြောင်းလဲပို့မဲ့အစီအစဉ်အကြောင်းကိုကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့မွန်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုလည်းပြောပြပေးစမှာရယ်မွန်ပြည်နယ်ကြိုင်မျောမြို့နယ်မှာစစ်ကောင်စီနဲ့မွန်ပြည်သက်ပါတီကခွဲထွက်ခဲ့တဲ့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေး NMSP AD အပါအဝင်လက်နက်ကိုင်အင်အားစုတွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့တပ်ဖြတ်ခံရမှုတွေလည်းရှိနေဒါကြောင့်ဒေသခံအများပြားဟာလည်းနေရစွန့်ခွာပြီးတော့တိတ်ဆောင်နေကြရပါတယ်ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆူမွန်ကပြောပြပေးပါမယ်ရှင
်မွန်ပြည်နယ်ကြိုင်မျောမြို့နယ်ဓမ္မတက်ကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေး MNSP AD ပါဝင်တဲ့မွန်ကရင်တော်လှန်ရေးပူးပေါင်းတပ်တို့ကြားမှာမနေ့ညပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံပြည်သူတွေနဲ့လက်နက်ကိုင်ဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေတိမ်းရှောင်နေကြရတယ်လို့လည်းဓမ္မသက်ရွာကတူကပြောပြပါတယ
်
မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်စစ်ကောင်စီတပ်တွေကတက်လာတာကဓမ္မသက်ရွာနီးမှာဒီဘက်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်လိုက်တော့စစ်ကောင်စီတပ်တွေထိခိုက်သေးဆုံးတာအများကြီးပဲတွေ့ရတယ်ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့လာပစ်တယ်နောက်ဒီဘက်ကမွန်နဲ့ကရင်တပ်တွေလည်းထိတယ်ဒဏ်ရာရတယ်လေရင်နဲ့စင်းလာပြီးတော့ဘုံကျဲတော့ဒေသခံတွေထိတ်လန့်ကုန်တယ်ဘုံကတအားပြစ်ချလိုက်တဲ့အခါမှာညကသူတို့ဥတီရမရှိရန်တမ်းပြီးတော့ကျဲချနေတာဒေသခံတွေထိတ်လန့်ကြောက်ရွံ့လို့တန်ဃာတော်တွေရောဒေသခံပြည်သူတွေရောထွက်ပြေးကြရတယ်လူတွေကတောင်းလျှောက်ပဲထွက်ပြေးနေကြရတာသူ့ရဲ့အဆက်အသွယ်နဲ့သူနီးစပ်ရာကိုပြေးတာပေါ့လူက4-5000တောင်မကပါဘူးတချို့ကကားတွေနဲ့ပြေးတယ်တချို့ကဆက်လီနဲ့ပြေးတယ်အဆင်ပြေသလိုထွက်ပြေးနေကြရတယ်ဆိုပြီးတော့မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်NNSP AD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ပညာမွန်ကနှစ်ဖက်ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ညမှာတော့အချိန်2နာရီခွဲကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာကိုပြောပြပါတယ
်မနေ့ပေါ့နော်ဒီ9နာရီခွဲဝန်းကျင်ပေါ့နော်ကျတော့ဒီစကားစကားပေါ့နော်တန်ကြက်ကတတိပါမနောက်တော့တင်ပေါ်နေလေးပြစ်တာပါလေလင်းပါပြီးတော့ဒီသမစဘက်ကပေါ့သူစစ်စင်လာတဲ့အခါကျတော့ပူပေါင်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်တယ်ပေါ့နော်တိုက်ပွဲက9နိုင်ခွဲနေစင်7နိုင်ဝန်းကျင်လောက်ပေါ့နော်အဲ့လိုဖြစ်တယ်အဲ့လိုဖြစ်တဲ့အခါကျတော့7နိုင်ဝန်းကျင်လောက်မှာကျတော့ဒီပူပေါင်းတပ်ဖွဲ့ကဆုတ်ပေးလိုက်ရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါဒီမင်းရဲ့တိုက်ပွဲချင်းဖြစ်တယ
် NNSP AD တပ်ဖွဲ့ဝင်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မနေ့တုန်းကတန်ကလောင်ရွာကန်ပြည်သူ2ဦးကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်လိုက်တယ်လို့ပြောရေးဆိုခွင့်ရှိသူနိုင်ပညာမွန်ကပြောပါတယ်
မြန်မာတံခလောင်ဘက်မှာဒီစကားစတတ်တယ်ပေါ့နော်ဒီရောတာပေါ့နော်ဒီမွန်အေဂျီစစ်တာဆိုပြီးဆွဆွဲပြီးတော့ဒီနှစ်ယောက်ကိုဖမ်းဆီးပစ်တက်လိုက်တယ်အဲ့လိုအချင်းကြီးအဲ့လောက်ထိတော့ကျွန်တော်တို့လောလောဆယ်သိရပါနော
်လက်တလောမွန်ပြည်နယ်ကြိုင်မျောမြို့နယ်ကဓမ္မသက်ရွာရဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မွန်ပြည်နယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးမွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ဘိန်တရနာတံခလောင်ဓမ္မတက်ကြီးရွာတဝိုက်မှာဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေတာကအခုဆိုရင်တလားလောက်ရှိလာပြီဖြစ်ပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရွာသားတွေဟာမကြခဏဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ရှင်
ဒီနေ့ကျမ်းမျိုးမြို့နယ်ပမာတိုက်ပွဲတွေကြောင့်ဒေသခံတွေအများပြပေးလို့ရတိန်ဆောင်နေကြရတဲ့တဲ့မဆုမုံကပြောပြပေးကြတာပါဒီကနေ့ကြောင့်အတွက်ရန်ကုန်ကသတင်းပြပုစတွေကတော့ဒီလောက်ပါပဲရှင်ဖျူရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကို ကိုရောက်ရုပ်တန်တဲ့ပါတွဲဖတ်ပြီးတော့ညစနေအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါတော်တော်ရှင်နေနေနဲ့ပတ်ပြီးတော့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ အမေရိကန်နိုင်ငံသားယေဝင်စီအန်တိုနီဘလင်ကင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံပေကျင်းနဲ့ရှန်ဟိုင်းမြို့ကြီးတွေကိုတွားရောက်ပြီးတော့တရုတ်အစိုးရအကြီးတန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပါတယ်။ရုရှားကယူကရိန်းကိုတိုက်ခတ်နေတဲ့စစ်ပွဲအရှိအလယ်ပိုင်းပဋိပက္ခတောင်တရုတ်ပင်လယ်အရေးလူခွင့်ရေးစတဲ့အကြောင်းအရာတွေအပြင်မြန်မာအရေးနဲ့ပတ်သက်လို့လည်းဒီခီးစဉ်အတွင်းဆွေးနွေးသ
ဘလင်ကန်ဟာမနေ့တနင်္လာနေ့မှာပဲတရုတ်နဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအပါအဝင်ကမ္ဘာတစ်ဝှမ်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနှစ်စဉ်ထုတ်ပြန်တဲ့လူခွင့်ရေးအစီအစဉ်ကိုထုတ်ပြန်လိုက်ပါတယ်။ဒီလိုလူခွင့်ရေးအခြေအနေတွေကိုဆွေးနွေးဖို့ရှိနေတဲ့သူ့ရဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်တရက်အလိုမှာပဲအခုလိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။ Rohingya in Burma, Uyghurs in Xinjiang, each victims of genocide and crimes against humanity.
မြန်မာနိုင်ငံရိုဟင်ဂျာမွတ်စလင်တွေနဲ့တရုတ်နိုင်ငံရှင်ချမ်းဒေသကဝီဂါမွတ်စလင်တွေဟာလူမျိုးတုံးသက်ဖြတ်မှုနဲ့လူသားစုတစ်ခုလုံးအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုခံနေကြရပါတယ်။ဒီအပေါ်အထူးစိုးရိမ်နေဆိုတာကျူးလွန်တဲ့အစိုးရတွေကိုအမေရိကန်ပြည်တော်စုကတိုက်ရိုက်ဆက်ပြီးတော့ပြောဆိုတော့ပါမယ်
။ယူကရိန်းစစ်ပွဲမှာတရုတ်အစိုးရကရုရှားကိုကူညီထောက်ပံ့ပေးနေတဲ့အကြောင်းကိုလည်းဝန်ကြီးဘလင်ကန်ကတနင်္လာနေ့ကအစီအစဉ်စာထုတ်ပြန်ချိန်မှာပြောဆိုသွားပါတယ်။ရုရှားကိုစစ်လက်နက်ပစ္စည်းတွေတိုးမြှင့်ထုတ်လုပ်နိုင်အောင်လိုအပ်တဲ့ပစ္စည်းကိရိယာတွေနဲ့လက်နက်အစိပ်ပိုင်းတွေကိုတရုတ်ကတင်ပို့ရောင်းချပေးနေရတယ်ရပ်တန့်ဖို့စစ်ဘူးအင်အားကြီးနိုင်ငံတွေပါတဲ့ G7 အဖွဲ့ဝင်နိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့လိုအပ်ရင်တရုတ်ပေါ်နောက်ထပ်အရေးယူဆောင်ရွက်မှုတွေထပ်တိုးလှုပ်ဆောင်ဖို့ပြင်ဆင်ထားကြောင်းလည်းပြောဆိုထားတာပါ။တရုတ်အစိုးရကတော့အမေရိကန်ရဲ့အခုလိုပြောဆိုမှုတွေကိုပယ်ချပါတယ်။တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရမောင်နှင်းကအခုလိုပြောပါရစေ
။တရုတ်နဲ့ရုရှားကြားကဏ္ဍမျိုးစုံမှာတာမန်ပူးပေါင်းဆောင်ရွက်နေတာတွေကိုအနောက်ရှက်ပေးတာကန့်သက်တာတွေမဖြစ်သင့်ပါဘူး
။ Democracy ကာကွယ်ရေး Foundation Foundation for Defense of Democracies မှာအကြီးအကဲသုတေသီလုပ်နေတဲ့အမေရိကန်ရေးတဲ့ဗိုလ်ချုပ်ဟောင်း Mark Montgomery ကတော့အမေရိကန်အနေနဲ့တရုတ်ကိုပိတ်ဆို့တံခတ်တာတွေတိုးပြီးတော့လှုပ်ဆောင်သင့်တယ်လို့ VOA ကိုအခုလိုပြောပါရစေ
။ Absolutely the Russian war effortis supported and undergirded by the support from China, Iran.
ရုရှားကတိုက်နေတဲ့စစ်ပွဲကိုတရုတ်၊အီရန်၊မြောက်ကိုရီးယားနိုင်ငံတွေကအခိုင်အမာကူညီပံ့ပိုးပေးနေတာထင်ရှားပါတယ်။ဒီအတွက်တာဝန်ခံမှုရှိအောင်အမေရိကန်ကတရုတ်ကိုပိတ်ဆို့တန်းခတ်အရေးယူတာတွေလုပ်နိုင်ပါတယ
်။အလားတူဥရောပမဟာမိတ်နိုင်ငံတွေလည်းလိုက်ပါလှုပ်ဆောင်ဖို့အမေရိကန်ဆွေးရကတိုက်တွန်းနေတယ်လို့လိလာသုံးသပ်သူတွေကပြောဆိုကြပါတယ်
။ In contrast to the United States, Europe, the European Union has not really sanctioned in Chinese
American နဲ့ဥရောပသမဂ္ဂနိုင်ငံတွေမတူတာကဥရောပနိုင်ငံတွေကတရုတ်ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေကိုအမေရိကန်လောက်ဖိအားပေးတန်ခတ်တာမျိုးမလုပ်ပါဘူးဆိုတော့ G7 လို့ဆွေးနွေးပွဲတွေမှာတရုတ်ကိုဖိအားပေးတန်ခတ်ဖို့ကိစ္စကိုဥရောပနိုင်ငံတွေထောက်ခံလာအမေရိကန်ကကြိုးစားနေတာပါ
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ရဲ့ဒီသတင်းပတ်တရုတ်ခီးစင်အတွင်းမှာတော့အခုကိစ္စအပြင်မွေးရဆေးဝါးတိုက်ဖြတ်ရေး AI နည်းပညာဆိုင်ရာကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာကျင်းပမှုတွေရှိနေတဲ့အချိန်နှစ်နိုင်ငံစီးအရာအပြန်လဲဆက်သွယ်မှုထားရှိဆိုင်ရာကိစ္စတွေကိုဆွေးနွေးသွားမှာပါမြန်မာအရေးနဲ့ပတ်သက်လို့လည်းတရုတ်ဆွေးရရရှိတွေနဲ့ဝန်ကြီးဘလင်ကန်ဆွေးနွေးဖို့ရှိတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါရယ်တမက်ဒီလ24ရက်နေ့ကနေ26ရက်နေ့အထိသွားရောက်မဲ့ဝန်ကြီးဘလင်ကန်ရဲ့ခီးစင်အတွင်းတွေ့ဆုံမှုတွေကနေကြီးမားတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်လာဖို့တော့မျှော်လင့်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆွေးရရရှိတွေနဲ့လေလာသုံးသက်သူတွေကထောက်ပြပြောဆိုနေကြပါရဲ့ရှင
်အမေရိကန်နိုင်ငံသားဝင်းဂျီဘလင်ကင်ရဲ့တရုတ်ခရီးနဲ့မြန်မာအရေးနဲ့ပတ်သက်လို့ပြောပြထားတဲ့သတင်းဆောင်မကိုတော့မက်ခင်ပြည်တွေကပြောပြပေးခဲ့တာပါမကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့လှူတာရှားပါလာတဲ့မြန်မာလေယာလုံငန်းအကြောင်းတင်ဆက်ပေးထားတဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက် အမေရိကန်နိုင်ငံရဲ့အကြောင်းတရေဆောင်ပါအစီအစဉ်ရေပန်းစားနေတဲ့မော်ရိုကိုကအာဂန်စီအကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Bloomberg အပြရောက်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2024ခုနှစ်ဧပြီလ23ရက်နေ့ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကို9နိုင်ကနေ10နိုင်ထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့လုံသားရှားပါလာတဲ့မြမလေယာလုပ်ငန်းအကြောင်းပြောပြပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာအရင်ကတည်းကရှားပါနေတဲ့လေယာစိုက်ပျိုးရေးလုပ်သားတွေဟာဒီလာပိုင်းတွေအတွင်းအိမ်ကြီးတဲ့နိုင်ငံတွေကိုထွက်ခွာကုန်ကြတဲ့အတွက်ကြီးမားတဲ့လုံသားလင်ဟင်းဆုံးရှုံးမှုနဲ့ကြုံတွေ့နေကြရပါတယ်။အထူးသဖြင့်ထိုင်းနိုင်ငံအနေနဲ့လေယာစိုက်ပျိုးထုတ်လုပ်ရေးအတွက်မြန်မာပြည်ကအဖိုးခတတတဲ့လုံသားအင်အားတူကြီးကိုရရှိလိုက်တာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုခင်မောင်စိုးမင်းကဒီသတင်းပတ်အစီအစဉ်အဖြစ်မြေကြီးဩဇာကဏ္ဍမှာတင်ပြပေးထားပါတယ်ရှင
်။အနာသိမ့်ကြီးကလေးကမြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးမှာလုံသားရှားပါမှုနဲ့ကြုံတွေ့နေရကနေအခုနှစ်တွေအတွင်းစစ်မှုထမ်းဥပဒေကိုစတင်အကောင့်တွေပေါ်တဲ့အမိန့်ထွက်လာပြီးနောက်ပိုင်းအခြေအနေတွေဟာပုံမဆိုးဝါးလာပါတယ်ကျေးလက်တွေကလေယာလုပ်ငန်းတွေမှာလုံနိုင်ကင်နိုင်အားကောင်းမောင်းတန်လူငယ်လူရွယ်အမျိုးသားတွေဟာအဲ့ဒီဥပဒေနဲ့အကျုံးဝင်ကြတဲ့အတွက်ကြောင့်ရှောင်ရှားတဲ့အနေနဲ့ပြည်ပနိုင်ငံတွေအထူးသဖြင့်သွားရပုံမလွယ်ကူတဲ့အိမ်ကြီးချင်းနိုင်ငံတွေကိုဖြစ်တဲ့နည်းနဲ့ထွက်ခွာကုန်ကြပါတယ်အဲ့ဒီအထက်မှာထိုင်းနိုင်ငံကိုထွက်ခွာသွားကြသူတွေဟာအများဆုံးလို့ခန့်မှန်းကြောင်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်အဲ့ဒီလိုထိုင်းနိုင်ငံတဲကိုထွက်ခွာသွားကြသူတွေထဲမှာမြို့ပြဆက်ယုံအလုပ်ယုံတွေမှာလုံခြုံသူတွေရဲ့သတင်းတွေကသာအများဆုံးသတင်းမီဒီယာတွေမှာပါရှိကြပေမဲ့ထိုင်းကျေးလက်လေယာလုပ်ငန်းကွင်တွေမှာလာရောက်လုံခြုံကြတဲ့မြန်မာနိုင်ငံသားတွေကတော့ဒီလာပိုင်းတွေအတွင်းအတော်များတယ်လို့ထိုင်းနိုင်ငံမှာရောက်ရှိနေပြီးသားရွှေပြောင်းလုပ်သားတွေကပြောပါတယ်အဲ့ဒီအတွက်ငကိုကလေးကမှလေယာစိုက်ပျိုးရေးလုပ်ငန်းမှာအောင်မြင်ပြီးစံကိုနိုင်ငံခြားတင်ပို့ရာမှာကမ္ဘာထိပ်တန်းနိုင်ငံတစ်ခုဖြစ်နေတဲ့ထိုင်းနိုင်ငံအတွက်မြန်မာနိုင်ငံကတရားမဝင်လာရောက်ကြတဲ့လေယာလုပ်သားအင်အားတူကြီးကိုဈေးပေါ်ပေါ်နဲ့ရရှိလိုက်တာဖြစ်တယ်လို့ထိုင်းနိုင်ငံတပ်ခိုင်မှာအချိန်ကြာကြာနေထိုင်ပြီးလေယာစိုက်ပျိုးရေးအကြောင်းထဲထဲဝင်ဝင်သိထားသူတဦးကပြောပါတယ်
ဒီထိုင်းနိုင်ငံရဲ့ဗောနောစိုက်ပျိုးရေးကကြတော့စိုက်ပျိုးရေးကဏ္ဍမှာဆိုရင်ဒီလဲပိုင်ရှင်တွေစီမှာရှိနေတဲ့မြန်မာလုပ်သားတွေနဲ့ဟာအဲ့ဒီရဲ့လဲတွေကိုထွန်ရက်တယ်ထွန်ရက်တဲ့အခါမှာဆက်နဲ့ထွန်တယ်ဗောနောမြန်မာကနေရောက်လာတဲ့မြန်မာလုပ်သားစက်ကင်တာကျွမ်းကျင်တဲ့လုပ်သားတွေရှိတယ်ဆိုရင်သူတို့ကအဲ့ဒီမြန်မာလုပ်သားတွေနဲ့ဒီဆက်တွေကိုကင်တွယ်ပြီးတော့ထွန်ရက်တယ်ခုနောက်ပိုင်းဆိုပို့ဆိုးတယ်ဗောနောနိုင်ငံရေးတွေမကောင်းတဲ့အခါကျတော့သူတို့စီမှာအဓိကတော့ရှိတာဒီမြန်မာလုပ်သားပဲထိုင်းလုပ်သားတွေကကြတော့အဲ့လိုလဲရဘက်တွေမှာလောက်တာတော့တိတ်လဲမတွေ့ရဘူးစိုက်ပျိုးရေးတွေမှာတော့မြန်မာလုပ်သားတွေပဲရှိတယ်မြန်မာလုပ်သားတွေနဲ့ပဲသူတို့ကအဓိကထားပြီးစိုက်ပျိုးချရပါတော့အဓိကကတော့မြန်မာလုပ်သားတွေကိုပဲအတုံးများတယ်ပေါ့နော်ထိုင်းနေရအဲ့လိုမျိုးအလုပ်ကျန်းနေမှာလုပ်တဲ့စီမှာတော့ကျွန်မမတွေ့ဘူးရှင်တကယ်လို့သူတို့ထိုင်းလူမျိုးရှိခဲ့မယ်ဆိုရင်လည်းသူတို့ကထိုင်းလူမျိုးကရှားတယ်ရှိခဲ့ရင်တောင်မှဝဏအနေထားနဲ့ပဲရှိတာများတယ်ဝဏ္ဏဆိုတာခေါင်းဆောင်ပေါ့အလုတ္တမခေါင်းဆောင်တထေးပြီးလို့ရှိရင်အလုတ္တမခေါင်းဆောင်ပေါ့အဲ့အလုတ္တမခေါင်းဆောင်ရဲ့အောက်မှာမှဒီလုတ်သားတွေပေါ့အဲ့လုတ်သားအများဆုံးကတော့မြန်မာတွေပဲလောက်ရတယ်ညီမတို့ပတ်ဝန်းကျင်မှာညီမတို့တွေ့ရတလောက်ကတော့အဲ့မြန်မာလုတ်သားတွေနဲ့ပဲအဲ့လိုလုတ်သွားတာတော့အဲ့လိုပဲတွေ့တယ်ကိုနိုင်တလောက်အလုတ္တမကိုငွေထားတယ်ပြီးလို့ရှိရင်ပေါ်တဲ့အချိန်ဒီရိတ်သိမ်းတဲ့အချိန်တို့စိုက်မဲ့အချိန်အဲ့အချိန်ကြီးကြာမှာပဲလိုအပ်တဲ့လောက်အလုတ္တမကိုမြန်မာလူမျိုးတွေပဲအပြင်းအနေပြီးနေစားနဲ့ထပ်ငှားတယ်အဲ့လိုရိတ်သိမ်းတဲ့အထီးကအဲ့လိုမျိုးပဲသူတို့လုပ်သွားတယ်မြန်မာတွေအနေနဲ့ကတော့ဒီမှာတော့တရားဝင်လည်းရှိတယ်တရားမဝင်လည်းရှိတယ်ညာသောအဖြစ်အခုနောက်ပိုင်းဆိုရင်အထောက်အထားမဲ့ပေါ့နော်တရားမဝင်ပေါ့ပုံများလာတယ်ဒီအခုနိုင်ငံရေးအခြေအနေမကောင်းတဲ့အချိန်မှာဆိုပုံများလာတယ်ဒီကျမတို့ပတ်ဝန်းကျင်မှာကျတော့လုပ်ငန်းခွင်တွေကိုဝင်ဖမ်းတာမရှိဘူးရဲကတ်ဆိုပြီးတော့တလောက်ကို 300 နဲ့တူတယ်အဲ့လိုမျိုးလုံနေကြရလည်းရှိတယ်ကဲနားလည်းမှုပေါ့လောက်အားလာကလည်းအပြည့်အဝမရတာများတယ်ဒီစိုက်ပျိုးရေးသမားတွေအဲရတဲ့မိစားပစံကအများဆုံးရလို့ရှိရင်250 300ဆိုတာတော်တော်တတိကောင်းရင်300ရတယ်အဲ့လိုမျိုးပဲရတယ်သူတို့ရွာတွေမှာအောင်မှာသူတို့လယ်ပိုင်ရှင်တွေရဲ့လယ်တွေထဲမှာတဲလေးတွေနဲ့လယ်ပိုင်ရှင်ကနေဖို့ပေးတယ်အများဆုံးအပြင်းတော့ဟိုလိုမျိုးအရင်ကြီးရဲရဲဆက်ဆိုင်အနှိမ်ခံတာတော့မတွေ့ဘူးပေါ့နော်တွေ့ဘူးတာကတော့လောက်အားခါမှာအနှိမ်ခံတာပေါ့
ဘယ်လိုပဲဖြစ်ဖြစ်ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်ပြီးအလုပ်လုပ်ကြတဲ့မြန်မာလေယာစိုက်ပျိုးရေးလုပ်သားတွေအနေနဲ့မြန်မာနိုင်ငံအတွင်းကရရှိတဲ့တစ်နေ့လောက်အားကြတဲ့တော့နှစ်ဆကျော်ရရှိနေသေးတယ်လို့အလုပ်သမားတွေကပြောပါတယ်တစ်ဖက်ကနေကြည့်ရင်လည်းထိုင်းနိုင်ငံရဲ့လေယာစိုက်ပျိုးရေးလုပ်ငန်းဟာစက်မှုလေယာဖြစ်တဲ့အတွက်လေယာသုံးစက်မှုပစ္စည်းတွေကိုကင်တွယ်တဲ့အတတ်ပညာတွေရရှိနိုင်ပါတယ်ဒါအပြင်စိုက်ပျိုးရေးနည်းစနစ်တွေမြေစီလွှာထိန်းသိမ်းရေးအရေးပါပုံတွေကိုလက်တွေ့သိရှိစေပါတယ်ခင်မီစပါးတူလောင်ယုံတွေနဲ့ဆန်ဆက်တွေမှာလည်းအများအပြားမြန်မာအလုပ်သမားတွေပဲလုပ်ကင်နေကြတဲ့အတွက်အဲ့ဓာတွေဟာနိုင်ငံတကာအစစ်မီဆန်အဖြစ်ပြပတင်ဖို့ရမှာအရေးပါတာကိုလည်းသိရှိကြပါတယ်ကမ္ဘာမှာအရေးအသွေးအကောင်ဆုံးဆန်အများဆုံးပြပတင်ဖို့တဲ့နိုင်ငံတွေထဲမှာအိန္ဒိယ၊ဗီယက်နမ်တို့နဲ့အတူထိုင်းနိုင်ငံဟာထိတ်ဆုံးကပါဝင်ပါတယ်။အခုဆိုရင်အဲ့ဒီလိုထိုင်းရဲ့ဆန်စပါးထုတ်လုပ်မှုအပိုင်းမှာမြန်မာနိုင်ငံသားလေယာဉ်လုပ်သားတွေကဈေးပေါ်ပေါ်လုံအားကနဲ့အ धिक နေရာကနေပါဝင်လုပ်ကင်နေကြပါတယ်။ထိုင်းနိုင်ငံအတွင်းမှာစိုက်ပျိုးရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လေယာစိုက်ပျိုးရေးလုပ်ငန်းမှာအများစုဆိုပေမဲ့ဒူရင်သီးစိုက်ပျိုးရေး၊ရွာဘာစိုက်ပျိုးရေးခြံတွေနဲ့ဟင်းသီးဟင်းရွက်စိုက်ခင်းတွေမှာလည်းဝင်ရောက်လုပ်ကိုင်နေကြပါတယ်။မြန်မာနိုင်ငံကစိုက်ပျိုးရေးလုပ်သားတွေဟာအဲ့ဒီလိုအိန္ဒိယနိုင်ငံတွေကိုထွက်ခွာသွားကြတဲ့အထက်မှာထိုင်းနိုင်ငံတင်သားမကအိန္ဒိယနိုင်ငံကိုလည်းထွက်ခွာသွားကြတာတွေရှိပါတယ်။စစ်မှုထမ်းဥပဒေအကောင့်ထဲဖော်မယ်လို့ထုတ်ပြန်ကြေညာခြင်းမပြုမီစစ်အာဏာသိမ်းပြီးစကတည်းကချင်းတောင်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ဝင်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီတပ်တွေကထန်တလန်မတူပီနဲ့မင်းတပ်မျိုးတွေကိုမိရှို့ဖျက်ဆီးခဲ့တဲ့အတွက်ဒေသခံတွေဟာမီးရှို့ဖလားတောင်ယာလုပ်ငန်းကိုစွန့်ပစ်ပြီးအနီးဆုံးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးကုန်ကြပါတယ်။အဲဒီနောက်နေဆက်ဒုက္ခသည်စခန်းတွေမှာကြားတဲ့အကူအညီတွေအပေါ်မိကိုနေရသလိုတစ်ဖက်ကလည်းမီဇိုရမ်ပြည်နယ်ကရရအလုပ်အထူးသဖြင့်တောင်ယာလုပ်ငန်းတွေမှာလောက်ခစားနဲ့ဝင်ရောက်လုပ်ကင်နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒီလာပိုင်းတွေအတွင်းမိမိနေရဒေသကိုစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာသွားကြသူတွေထဲမှာလေယာဉ်လုံသားတွေတင်သာမကလေပိုင်ရှင်ရာပိုင်ရှင်တောင်သူလေသမားတွေလည်းပါဝင်ကြတယ်လို့နေဆက်ဒေသမှာနေထိုင်ကြသူတွေကပြောပါတယ်မြန်မာနိုင်ငံမှာတော့လေယာဉ်လုံသားနဲ့လေပိုင်ရှင်ရာပိုင်ရှင်ဆိုပြီးဘလို့ပဲကွဲပြားနေပြီမဲ့လေထိုင်းနိုင်ငံရောက်တဲ့အခါမှာတော့တရားမဝင်လေယာဉ်လုံသားအဖြစ်အတူတူလုပ်ကင်နေကြရတယ်လို့လည်းအဆိုပါနေဆက်ဒေသမှာနေထိုင်သူတွေကပဲပြောပါတယ်အခုအချိန်ကမှတောင်သူလယ်သမားတွေဟာအရင်ကမီယိုဖလာနီးနဲ့အတူတွဲဖက်ထွန်ရကြတဲ့ကျွဲနွားတွေလည်းရှားပါလာသလိုလေယာသုံးစက်မှုပစ္စည်းတွေဟာလည်းလောင်စာဆီဈေးတွေကခေါင်ခိုက်နေတဲ့အတွက်အသုံးမပြုနိုင်ကြတော့ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်အဲ့ဒီအတွက်အခုအခါမှာတော့တောင်သူလယ်သမားတွေဟာကျွဲနွားလည်းမရှိစက်မှုလေယာလည်းမဖြစ်ခိုမရောက်ဒီမရောက်အခြေဆိုင်နေကြပြီလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတွေကပဲပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေကြာဆင်းလာပြီးတောင်သူလယ်သမားတွေအနေနဲ့တချို့ကလေယာဉ်လုပ်ငန်းတွေကိုစွန့်ခွာလာကြသလိုတချို့ကလည်းလုံသားရှားပါလို့ရှိတဲ့လုံသားငှားရမ်းကတွေဈေးကြီးလာတာစိုက်ပျိုးစရိတ်တွေအစမတန်တက်ကုန်တာကြောင့်လျှော့ပြီးလုပ်ကင်လာကြပါတယ်ဒါအပြင်မကြာခင်ကစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာဟာကြီးလေလေယာစိုက်ပျိုးရေးကိုကြာဆင်းတဲ့အဆင့်ကနေတိမ်ခေါ်သွားတဲ့အဆင့်ကိုတွန်းပို့လိုက်သလိုဖြစ်သွားမှာကိုလည်းတောင်သူလယ်သမားတွေစိုးရိမ်နေကြပါတယ်ခင်ဗျာ
လှူတာရှာပါလာတဲ့မြမလေယာလုပ်ငန်းကြောင့်မြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမေကနေပြီးတော့တင်ဆက်ပေးခဲ့တာပါအခုတော့မြမနဲ့ယူကရိန်းနဲ့နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုပြောပြပေးကြပါမယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာမြမနိုင်ငံဆက်အာနာရှင်ပြုတ်ကြရေးဆန္ဒပြပွဲအပတ်စဉ်ကျင်းပနေပါတယ် ်မြန်မာနိုင်ငံမှာလူမှုကြုံတွေ့နေရတဲ့ပဋိပက္ခတွေဟာပြည်ပရောက်မြန်မာနယ်ပွားတွေကိုပါရိုက်ခတ်မှုကြီးမားပြင်းထန်နေတာမို့အခုလိုအပတ်စဉ်ဆန္ဒပြပွဲနဲ့ရန်ပုံငွေရှာဖွေပွဲတွေပြုလုပ်နေတာလို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင
်ရေရောဘူ
အောင်ရမီ
ရေရောဘူ
အောင်ရမ
ီရေရောဘူ
အောင်ရမီအောင်ရမီအောင်ဘူအောင်ရမီ
ကျွန်တော်တို့ရဲ့တရိတ်တဲ့ဖြစ်တဲ့အတိုင်းပဲကျွန်တော်တို့ရဲ့မူသုံးချက်နဲ့ကျွန်တော်တို့ဆက်ပြီးတော့သွားမယ်ဆရာနာရှင်မပြုံးချင်းမြန်မာပြည်ဖက်ဒရယ်ဒီမိုကရေစီလမ်းကြောင်းပေါ်မရောက်ချင်းကျွန်တော်တို့ဆက်လက်ပြီးတော့ချစ်တတ်ကြမယ်
ဘဖလိုမြို့မှာရှိတဲ့မြန်မာတိုင်ဝိုင်းကပြုလုပ်နေတဲ့224ကြိမ်မြောက်အတံမတိတ်အလံမလိတ်စစ်အာဏာရှင်ပြုတ်ကျရေးတပိတ်ညင်ခွင်းပဲဖြစ်ပါတယ်အခုလိုဆန္ဒပြပွဲတွေကျင်းပနေတာဟာအာဏာသိမ်းခံရပြီးထက်ကနေစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့မတ်လကုန်သတင်းပတ်မှာဆိုရင်224ကြိမ်မြောက်ပြစ်ခတ်ပြီးဖြစ်ပါတယ်နိုင်ငံကိုစစ်တပ်ကအာဏာသိမ်းတဲ့ချိန်ကစလို့စစ်အာဏာရှင်တော်လှန်ရေးကိုတတ်ဆွမ်းတဲ့နည်းနဲ့ပါဝင်နေကြတဲ့လူတွေထက်မှပြည်ပရောက်မြန်မာလူပွားတွေကလည်းငွေအားလူအားနဲ့တဆွမ်းသမျှပါဝင်နေကြပါတယ်ဒီလိုဆန္ဒပြပွဲဆက်တင်ခဲ့တဲ့အချိန်တွေကိုဆန္ဒပြပွဲတွေကိုဥဆောင်သူတူဖြစ်တဲ့ကိုရစ်ချက်ကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုအခုလိုပြောပြပေးထားပါတယ
်ဒီဆန္ဒထုတ်ဖော်ပွဲကတော့မြန်မာပြည်မှာဆက်အနာရှင်သိမ်းတဲ့2021ဖေဖော်ဝါရီလတရက်နေ့စပြီးတော့အနာသိမ်းဆိုတဲ့ကြားကြားချင်းပဲကျွန်တော်တို့ဘာဖလိုမျိုးကလူငယ်တွေစပြီးတော့ဆန္ဒထုတ်ဖွဲကိုလုပ်ခဲ့ကြတာပဲကျွန်တော်ကတော့စက်စက်ချင်းမပါခဲ့ဘူးဒါပေမဲ့စခဲ့တဲ့ရဲဘော်တွေကတော့ဒီလူငယ်တွေကတော့မကန့်ကျင်တဲ့စိတ်နောက်ပြီးတော့ဒီဆရာနာရှင်တိန်းတော်ကိုမကျေနပ်တဲ့စိတ်ကဲနောက်ပြီးတော့ဒီခုလိုတိုးတက်တဲ့ခေတ်ကြီးမှာနောက်ကျောင်းပြန်မသွားကျင်တဲ့စိတ်တွေနဲ့သူတို့တွေစပြီးတော့မြန်မာပြည်အတွက်ဆန္ဒပြခဲ့ကြတာပ
ါဒီလိုဆန္ဒပြပွဲတွေကနေအကျိုးရလဒ်တွေလည်းရရှိပါတယ်လို့ဆန္ဒပြပွဲကိုကမ္မကထလုပ်သူနောက်သူဖြစ်တဲ့မှန်နွေးနိုင်ကဆိုပါတယ
်ကျွန်တော်တို့ကဘယ်လိုရလဒ်တွေရရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ဒီမှာဆန္ဒပြရတဲ့အတွက်ကြောင့်မို့ပြည်ရင်းအတွက်အားတစ်ခုဖြစ်စေတယ်ပြည့်တဲ့ခါကျတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ community ကိုလည်းကျွန်တော်တို့ကအားတစ်ခုဖြစ်စေတယ်။အာသူတို့လည်းငိုတဲ့ကဒီမှာပါဝင်လာကြတယ်။အာအရန်အေးတဲ့ခါမှာဖြစ်စေခလေးတွေကိစ္စတွေပေါ်ပေါက်လာတဲ့ခါမှာနည်းနည်းတော့လူနေသွားတာဖြစ်တယ်ပေါ့နော်။အပုံမှန်ကျွန်တော်တို့ကအများကြီးပဲ။အဲ့တော့အဲ့ဒီအင်အားတွေကလည်းတစ်ခါတည်းကညဒီမှာမလာရောက်နိုင်တဲ့အင်အားတွေကသူတို့ချက်ပြုတ်ပြီးတော့ fundraising ရှာရတဲ့ကြောင့်ပဲနော်။အဲ့တော့ဒီအင်အားတရက်ဟာပြည်တွင်းအတွက်ကိုအရန်ကိုအားဖြစ်စေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့နဲ့သူတို့နဲ့အားလုံးနဲ့ကွန်ရက်ရှိပါတယ်။အဲရှိတဲ့ခါကျတော့ကလေးတွေအတွက်လည်းဒီကျမတို့ဒီ post တွေပေါ်မှာသူတို့မြင်ရတဲ့ခါမှာသူတို့အတွက်အားစေဖြစ်တယ်ဆိုတဲ့အကြောင်းသူတို့အားရှိတယ်။နောက်ပြီးတော့ကျမတို့စဉ်ဆက်မပြတ်တောက်လျှောက်လုပ်ခဲ့တဲ့အတွက်ကြောင့်မလို့တခြားပြည်နယ်တွေတခြားနိုင်ငံတွေအတွက်လည်းကျမတို့ကကာယုတ်တစ်ခုဖြစ်နေကျမတို့ပြသနိုင်ခဲ့တယ်။ငါတို့ကဘာလုပ်နေလဲလို့မင်းငါတို့မှလုပ်စရာရှိတယ်။ထောက်ဖို့တစ်ခုလည်းလုပ်တာမဟုတ်ဘူး။ငါတို့မှနေပူမဆောင်မိုးရွာမဆောင်ဒီတော်လန်ရဲ့အတွက်စဖြစ်ခဲ့တဲ့နေ့ရစပြီးတော့ငါတို့အခုချိန်ထိမယံမနာဘူးဆိုတော့ကဘာကြီးကိုပြတ်တက်နိုင်ခဲ့တယ
်။ဘဖလိုမြို့မှာနေထိုင်တဲ့ကိုပိုင်ကလည်းသူအားလက်တဲ့ရက်တွေမှာဆန္ဒပြပွဲကိုပါဝင်လေးရှိပါတယ
်။ကျွန်တော်လည်းနိုင်ငံရဲ့တတောင်းတနေရပေါ့နော်။တန်တန်တဲ့ဘက်ကပါဝင်ခုပြီးတော့ကျွန်တော်တို့ရဲ့အာကိုတိုင်ကိုကြဝင်ရောက်မြန်မာနိုင်ငံမှာပါဝင်နိုင်မဲ့ကိုရဲ့တငယ်ချင်းတွေဗမာပြည်မှာအသက်ကောင်းစသေးပြီးတော့သူတို့တွေကတိုက်ပွဲဝင်နေတဲ့အတွက်ကျွန်တော်တို့ကဒီမှာတန်နိုင်တဲ့ဘက်ကနေပြီးတော့ဟောနိုင်ငံလွမြောက်ရေးဒီစစ်နာရှင်ရလွမြောက်ရေးအတွက်တားသေးပေါင်းလာပြင်းဖြစ်ပါလေ
စစ်ဘေးဒုက္ခသည်တွေနဲ့ဒေသကာကွယ်ရေးတပ်တွေကိုကူညီထောက်ပံ့ဖို့အတွက်စားသောက်ဝယ်ရာတွေရောင်းပြီးတော့ရန်ပုံငွေရှာတဲ့အစီအစဉ်မှာပါဝင်နေတဲ့ကိုစိုးတန်းကလည်းအခုလိုပြောထားပါတယ
်ဆက်စားခြင်းတွေကတိုင်းရင်းသားပေါင်းစုံအားလုံးကျွန်တော်တို့ဆန္ဒပြပွဲစီစီဟောမှာစလုပ်တော့ဟောအားလုံးအတူတူလုပ်ကြတယ်ပေါ့နော်အဲ့လိုပဲအလုပ်ရင်းရနေပေါ့ရန်ပုံငွေတွေလည်းပံ့ပိုးဖို့လိုတယ်ကျွန်တော်တို့ဆန္ဒပေါ်ထုတ်ယူနေမဟုတ်ဘူးပေါ့အဲ့တော့ကျွန်တော်ဒီစီတို့နယူးယောက်တို့ကဆန္ဒပြပွဲတွေလည်းသွားပူပေါင်းကြတယ်အဲ့တော့ပူပေါင်းကြတော့အားလုံးရန်ပုံငွေရှာဖို့လိုတယ်ထောက်ပံ့ဖို့လိုတယ်ဆိုတော့ဒီຫນွေဥဒေါ်လာရေးအစပိုင်းတွေကကျွန်တော်တို့မျိုးတွေကလည်းဟိုအားလုံးတိုင်ပင်ဖြစ်တယ်အဲ့လိုတိုင်ပင်ဖြစ်ရာကနေဟာကျွန်တော်တို့ဒီ fundraiser အနေနဲ့ပေါ့နော် MOD ဒီကနေပြီးတော့စီစဉ်တဲ့ FR မှာလည်းကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ကျွန်တော်ဘယ်လိုမျိုးကိုစားပါခဲ့တယ်အဲ့တော့ကိုမျိုးမှာလည်းပေါ့နော်တီးကြထောက်ပံ့ကြေညာတွေရှိတဲ့ခါကျတော့ရမဝေစေရောက်ဝဲတွေလှုပ်တင်နေဆိုပြီးတော့အော်နယူတန်လိုက်အစပိုင်းကလေးကကျွန်တော်တို့ဆက်လုပ်ခဲ့ကြတာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရကအစပြုပြီးလူထုကတော်လှန်မှုနဲ့ နိုင်ငံရေးစစ်ရေးပဋိပက္ခနဲ့ကြုံလာရတာ၃နှစ်ကျော်လာပြီဖြစ်လို့နိုင်ငံကဗတ်ပေါင်းစုံကချွတ်ချုံကျနေပြီလို့လေးလာသုံးသက်သူတွေကပြောနေတဲ့အခြေအနေတွေကြားမှာစစ်အာဏာရှင်ပြုတ်ကျရေးအတွက်တဆန်းသမျှဆက်လက်ကြိုးပမ်းသွားမယ်လို့ဘက်ဖလိုမြို့တပိတ်ဆင်နွှဲနေသူတွေကကြေပြူထားကြပါတယ်။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစားကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါတမရဟောင်းဒေါ်နယ်ထရမ့်အပေါ်ဆွဲဆိုထားတဲ့အမှုတရားခံအကျိုးဆောင်ရှင်တွေဘက်ကအဖွင့်ခြေပါချက်တင်းလာနေတင်သွင်းလိုက်တဲ့အတွက်တရားရုံးကြားနာစစ်ဆေးမှုနောက်တစ်ဆင့်ကိုရောက်လာပြီးဖြစ်ပါတယ်ဒီတော့တွင်ဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်ကတော့ဖလော်ရီဒါပြည်နယ်တမ်ပါမြို့မှာမဲဆန္ဒရှင်တွေကိုတွေ့ဆုံပြီးတော့မျိုးဆက်ပွားကျန်းမာရေးအခွင့်အရေးတွေနဲ့ပတ်သက်လို့ပြောဆိုဖို့ပြင်ဆင်နေပါတယ်။အမေရိကန်ရွေးကောက်ပွဲနဲ့ထရမ့်အပေါ်ဆွဲဆိုထားတဲ့အမှုအခြေအနေ VOA သတင်းတောက် Veronica Beltares Eagles Red သတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကပြောပြပါလိမ့်မယ်ရှင်။
ယူရိုမန်ဒန်ရဲ့ပြည်ယုံမှာသဗ္ဗတောင်းဒေါ်နယ်ထရမ့်ပေါ်ဆွဲဆိုထားတဲ့ရှားဆွေးမှုကြားနာစစ်ဆေးမဲ့ဂျူရီအဖွဲ့ဝင်စနစ်ရောက်ကိုရွေးချယ်ပြီးဖြစ်ပြီးထရမ့်ရဲ့ကြိုးဆောင်ရှင်တွေကအဖွဲ့အစည်းခန်းစာခြေပကျက်တင်သွင်းလိုက်တဲ့အတွက်ကြားနာစစ်ဆေးမှုနောက်တစ်ဆင့်ကိုရောက်လာပါတယ်။ထရမ့်ဟာ2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကသူနဲ့ညီဆွန်းခဲ့တယ်ဆိုတဲ့အမျိုးသမီးကိုနှုတ်ပိတ်ခါပေးခဲ့တယ်ဆိုပြီးရှားဆွေးမှု34ခုနဲ့တရားစွဲဆိုခံထားရတာပါ။ဒေါ်နယ်ထရမ့်ကတော့သူ့ပေါ်ဆွဲဆိုချက်တွေကမဟုတ်မမှန်ဘူးဆိုပြီးငြင်းဆိုနေပါတယ
်ဒါဟာတမိုင်းမှာအဆိုးရွားဆုံးသမရတယောက်ကိုအနိုင်ယူမဲ့မဲဆွဲပွဲကိုထိခိုက်အောင်အကြီးအကျယ်နိုင်ငံရေးအရာအောက်လန်းနီးနဲ့ထိုးနှက်တာပါဂျိုးဘိုင်ဒန်ဟာကျွန်တော်တို့တမိုင်းမှာအဆိုးရွားဆုံးသမရတယောက်ဖြစ်ပါတယ်ဒီလိုလုံးမပဲကျွန်တော်ကိုနိုင်မယ်လို့သူတို့ကထင်နေတာပါသူတို့ဒီနည်းဟာအောင်မြင်မှာမဟုတ်ပါဘူး
မြောက်ကာရိုလိုင်းနာပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်ကုန်ကျင်းပမယ်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်ပွဲကတော့ရာသီဥတုအခြေအနေကြောင့်ပယ်ဖျက်ခဲ့ရပါတယ်။သူ့အပေါ်တခြားဆွဲဆိုထားတဲ့ရွေးကောက်ပွဲမှာနောက်ဆက်မှုနဲ့ဆွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်လို့တော့သူဟာသမ္မတတာဝန်ယူခဲ့ဘူးသူတွေကိုပေးတဲ့လွတ်ငင်းခွင့်ကိုဘာကြောင့်ရတဲ့ရတိုက်တဲ့ဆိုတာစနေနေ့ကသူ့ရဲ့ကိုယ်ပိုင် True Social Media မှာထရမ့်ကရေးပါတယ်။ဒီအမှုနဲ့ပတ်သက်လို့ April 25ရက်နေ့တရားရုံးချုပ်မှာနှုတ်တိုက်ကြားလာပါလိမ့်မယ်။ဒီမိုကရက်ပါတီကိုထောက်ခံသူမဲဆန္ဒရှင်တချို့ကတော့ဒါဟုအနီးကပ်စောင့်ကြည့်နေကြတဲ့အကြောင်း George Washington တက္ကသိုလ်ပါမော့ကထော့ဒ်ဘဲလ်က VOA ကိုပြောပါလိမ့
်။ As for voters watching this has
less than a shiny စောင့်ကြည့်နေတယ်လို့ Trump ကိုထောက်ခံတဲ့သူတွေကလည်းဒီကိစ္စကိုသိအာယုံစိုက်ကြတာတော့မဟုတ်ပါဘူး။သူတို့ကအာဏာရှင်လိုလားတဲ့ညင်ရှိတယ်လေ။သမရဖြစ်ရင်ပြီးရောဘာလို့လို့ဆိုတာမျိုးထောက်ခံနေတာဒါကြောင့်ဂျိုးဘိုင်ဒန်ကဒီကိစ္စကိုထောက်ပြပြီးဒီမိုကရေစီကိုတကယ်ပဲချင်းချောက်နေတဲ့သူသမရဖြစ်မလားသင့်ဘူးသူလုံးချင်တာလုံးခွင့်မပေးသင့်ဘူးလို့ပြောနေတာပ
ါရှီကာဂိုပြန်ဝင်မဲ့သမရဂျိုးဘိုင်ဒန်ကတော့သူနဲ့ပြိုင်ဘက်သမရဟောင်းဒေါ်နယ်ထရမ့်ရင်ဆိုင်နေရတဲ့အမှုခင်းနေတဲ့ပတ်သက်လို့တစုံတရာဝင်ပြောတာမျိုးမဖြစ်အောင်ရှောင်ကျဉ်နေပါလေတောက်ကြံနေကတော့ရှီကာဂိုဝန်ထမ်းတွေရဲ့နိုင်ငံတကာညီနောင်အဖွဲ့အစည်းတစ်ခုကိုအခုလိုသူကပြောဆိုသွားပါ
တယ်ကျွန်တော
်အရင်တာဝန်ယူခဲ့တဲ့သမ္မတဟာအမေရိကန်လုံသားတွေကိုကာကွယ်ပေးဖို့ပြက်ကွက်ခဲ့ပါတယ်ဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့အ ਨੇ ဆုံးလုံအားကတိုးရေးကိုသူကန့်ကွက်ခဲ့ပါတယ်သူသမ္မတတာဝန်ယူခဲ့တဲ့အချိန်ချမ်းသာတဲ့သူတွေအကျိုးအမြတ်ရခဲ့ပြီးအမျိုးသားကျွေးမြီပိုတိုးစေခဲ့တဲ့အကြီးဆုံးကော်ပိုရေးရှင်းကြီးတွေအကျိုးအတွက်ဒေါ်လာတန်1 trillion အခွန်ဖြတ်ခဲ့တာကိုပဲသူကဂုဏ်ယူပြောဆိုနေခဲ့ပါတယ
်အမေရိကန်လူ့သမားသမဂ္ဂအဖွဲ့ဝင်တွေဟာသူတို့ဘသူ့ကိုထောက်ခံနေဆိုတာအပြောင်းအလဲဖြစ်နိုင်ခြင်းအများဆုံးမဲဆန္ဒရှင်တွေဖြစ်တဲ့အတွက်သမ္မတလုံးရှင်ပြိုင်နေသူနှစ်ဖက်စလုံးကစည်းရုံးနိုင်မှုလိုတယ်လို့George Town တက္ကသိုလ်ကတွဲဖက်ပါမောက်ကHans Noel ကပြောပါတယ်
Democratic Party is the party that's been you know supporting
your သမရဘိုင်ဒန်အနေနဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရကျင်နေဆိုရင် Democratic Party ဟာမဲဆန္ဒရှင်တွေလိုလားတဲ့အကြောင်းအရာတွေကိုအရင်ကတည်းကထောက်ခံအားပေးခဲ့တယ်ဆိုတာကိုဒီချိန်မှာပြန်ပြီးတော့အတိပေးနှိုးဆော်နိုင်ဖို့လိုပါတယ်တစ်ချိန်တည်းမှာ Donald Trump ကလည်းလူနေရဒေတာအတူတူနေရာတွေမှာနည်းနည်းလေးပဲကွဲလွဲတဲ့အကြောင်းအရာတွေကိုပြောဆိုစည်းရုံးနေတာပါလူဝင်မှုကြီးကြပ်ရေးကိစ္စတွေလိုမျိုးယဉ်ကျေးမှုကိစ္စတွေလိုအကြောင်းအရာတွေပါ
ထရမ့်ဟာသူနဲ့ညီစွန်းတဲ့မျိုးသမီးကိုနှုတ်ပိတ်ခါပေးခဲ့တဲ့အမှုအတွေ့လာမဲ့သတင်းပတ်တွေမှာတရားရုံးတည့်ရပါလိမ့်မယ်။ မေလ၁၀ရက်နယူးဂျာစီပြည်နယ်ဝိုက်စ်ဟူးဒ်မှာကျင်းပမယ်လူထုစည်းရုံးပွဲမဲဆွယ်ပွဲမတိုင်ခင်အထိတခြားမဲဆွယ်စည်းရုံးပွဲအခမ်းအနားတွေကျင်းပထားတာမတွေ့ရပါဘူး။သမ္မတဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးရေးမှူးတွေကတော့သမ္မတဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်တမ်ပါမြို့မှာအင်္ဂါနေ့မင်းကွန်းပြောမယ့်အကြောင်း VOA ကိုပြောဆိုထားပါတယ်။2024ရွေးကောက်ပွဲဘာကြောင့်ရေးကြီးတယ်ဆိုတဲ့အကြောင်းနဲ့နိုင်ငံတော်မျိုးဆက်ပေါ်ကျမကြီးလွတ်လပ်ခွင့်ရအကြောင်းကိုသမ္မတဂျိုးဘိုင်ဒန်ပြောဆိုမယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးမှူးတွေကပြောဆိုထားကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုဦးသိမ့်ထောက်ကတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှယ်ပါ။မော်ရီဂိုနိုင်ငံကအစားတောက်တွေနဲ့မပမဖြစ်ဖြစ်တဲ့အာဂန်စီကိုနိုင်ငံကအလှကုန်တွေမှာထည့်သွင်းထုတ်လုပ်နေကြပါတယ်။ကမ္ဘာဈေးကွက်မှာထိတ်တန့်နေရာယူထားတဲ့မော်ရီဂိုကအာဂန်စီတွေဘလို့ထုတ်လုပ်နေတယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင
်။ကမ္ဘာအလှကုန်ပစ္စည်းတွေထဲမှာအသားရေလှပဖို့နဲ့သပင်တန်ဆွမ်းဖို့အစွမ်းထက်တယ်လို့ဆိုရဲအာဂန် oil အာဂန်စီနဲ့လုပ်တဲ့အလှကုန်တွေဟာပို့ပို့ပြီးတော့ရေပန်းစားလာနေပါတယ်။ကမ္ဘာအာဂန်စီဈေးကွက်မှာအာဖရိကတိုက်မြောက်ပိုင်းကမော်ရီဂိုနိုင်ငံကထိတ်တန့်နေရယူထားပါတယ်။မော်ရီဂိုနိုင်ငံအနောက်တောင်ပိုင်းကမိုးနှဲတဲ့ဒေသတွေကထွက်တဲ့အာဂန်စီနဲ့အာဂန်စီထွက်ပစ္စည်းတွေဖြစ်ပါတယ်။အတလန်တိတ်သမုဒ္ဒရာနဲ့ကပ်နေတဲ့အစ်ဆာဝီဟာမြို့နဲ့အာဂါဒီယာမြို့တဝိုက်ဒေသတွေမှာတတန်းရှင်အာဂန်တစ်ပင်ကြီးတွေကိုမြင်တွေ့ရနိုင်ပါတယ်။ရုတ်တရက်ကြီးရင်တန်လွင်သီးနဲ့ဆင်တူတဲ့အာဂန်သီးတွေကိုခူးဆွတ်ပြီးအချောက်ခံပြီးအခွန်တွေကိုပြော့အောင်လှုပ်ကြရပါတယ်။အခွန်တွေပြော့သွားတဲ့အခါအခွန်တွေကိုခဲနဲ့ထုခွာအထဲကအဆန်ကိုထုတ်ပြီးအဆင့်ဆင့်အနှစ်အစီရအောင်ထုတ်ကြတာဖြစ်ပါတယ်။အာဂန်ပင်တွေရှိတဲ့ဒေသကအမျိုးသမီးတွေဟာအခုလိုလက်နဲ့အဆင့်ဆင့်အာဂန်စီထုတ်လုပ်တဲ့မရိုးဖလာနီးကိုသမီးတွေကိုငငယ်တွေကလက်ဆင့်ကန်တင်ကြားပေးကြလေရှိတာမို့အာဂန်ပင်စိုက်ပျိုးမှုအပါအဝင်မော်ရီဂိုအာဂန်စီထုတ်လုပ်တဲ့အတတ်ပညာကို UNESCO က ICH Drug to မရှိတဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့သတ်မှတ်စရင်သွင်းထားပါတယ်။အာဂန်ပင်တွေရှိတဲ့ဒေသတွေမှာအမျိုးသမီးတွေအလောက်ကံရစီဖို့တည်ထောင်ထားတဲ့အာဂန်စီလုပ်ငန်းတွေရှိပါတယ်။အမျိုးသမီးတွေရဲ့ဘဝတိုးတက်စေဖို့နဲ့မျှတတဲ့ဈေးနဲ့အာဂန်စီတွေရောင်းချနိုင်ဖို့တည်ထောင်ထားတဲ့အစ်ဆာဝီဟာမြို့က Cooperative Mariana လုပ်ငန်းမှာဆိုရင်မော်ရီဂိုအစင်လာနီးအတိုင်းလက်နဲ့အာဂန်စီတွေကိုထုတ်လုပ်ပါတယ်။ပုံမှန်ဆိုအလောက်ကန်ရဖို့အခွင့်အလမ်းနည်းတဲ့အမျိုးသမီးကြီးတွေအနေနဲ့သူတို့တတ်ထားတဲ့အတတ်ပညာကိုအသုံးချပြီးဝင်ွေရှာနိုင်ကြတာဖြစ်ပါတယ်
။ဒီခဲရောအလခဲ။ဟင်ခုနကကစီ
ကျမတို့ဒီမှာအဆင်ပြေကြပါတယ်။အရင်ကဆိုဘာအလုံးမှလည်းမရှိအိမ်မှာဒီတိုင်းနေနေကြရတာအခုတော့ဒီလောက်ကြောင့်မလို့ကျမတို့ဝင်ွေရတယ်လောက်ရတာလည်းအဆင်ပြေပါတယ်။
Cooperative Mariana လုပ်ငန်းကနေတစ်နှစ်ကိုအာဂန်စီလီတာ1000ဂါလန်နဲ့ဆိုရင်တော့ဂါလန်260ကျော်ထုတ်လုပ်နေပါတယ်။အစ်ဆာဝီဟာမြို့ဟာကန်ယိုရာအပန်းဖြေမြို့ဖြစ်တာမို့ကမ္ဘာလှည့်ခီးသည်တွေအသွားများတဲ့မြို့ဖြစ်ပါတယ်။နိုင်ငံတကာခီးသွားတွေသူတို့လုပ်ငန်းကိုလာလေ့လာပြီးတော့အာဂန်စီတွေရောင်းနိုင်အောင်လုပ်ငန်းတည်ထောင်သူကခီးသွားလုပ်ငန်းကိုဆက်သွယ်ပြီးချိတ်ဆက်ခဲ့ရတယ်လို့ပြောပြပါတယ်။
que nous nous avons choisi donc la donc de frapper les portes des agences de voyage
ဒီလိုတော့လာကြတဲ့ကမ္ဘာလဲဧည့်သည်တွေကျွန်တော်တို့စီလာအောင်ခီးသွားလုပ်ငန်းတွေကိုတက်တက်တွန်းတွန်းပြောမယ်ဆိုပြီးဆုံးဖြတ်ဖြစ်ခဲ့ကြပါတယ်အဲ့ဒီကနေကျွန်တော်တို့ဘယ်လိုလုပ်နေသလဲကျွန်တော်တို့ဘာတွေထုတ်လုပ်နေသလဲဆိုတာဧည့်သည်တွေကိုရှင်းပြပြောပြနိုင်ဖို့ကြိုးစားခဲ့တာပါဒီဒေတာကိုလာရင်ဒေတာထွက်အာဂန်စီအကြောင်းသိသွားပြီးဝယ်တင်တဲ့စိတ်တွေဖြစ်လာစေဖို့ရည်ရွယ်ပါတယ်။သူတို့အတွက်ကလည်းအမျိုးသမီးတွေဝင်ငွေရအောင်လုပ်ထားတဲ့လုပ်ငန်းတွေစီကနေတိုက်ရိုက်ဝင်နိုင်ကြမှာပါ။အရေးသွေးကောင်းတဲ့အာဂန်စီတွေကိုဝယ်နိုင်မှာဖြစ်တယ်လို့အမျိုးသမီးတွေကလည်းအားပေးရရောက်မှာဖြစ်ပါတယ်
။ Cooperative Mariana လုပ်ငန်းကို2005ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။အချိန်ယူပြီးလက်ကိုအသုံးပြုအားစိုက်ထုတ်ရတဲ့အတတ်ပညာဖြစ်တာမို့အမျိုးသမီးငယ်တွေကတော့အာဂန်စီထုတ်တဲ့အတတ်ပညာကိုတိတ်စိတ်မဝင်စားကြတော့ပါဘူးစိတ်ရှည်ကျွမ်းကျင်မှုလိုတဲ့အာဂန်စီထုတ်လုပ်တဲ့ပညာကိုလက်ဆင့်ကမ်းသင်ယူခြင်းတွေနည်းလာတာမဟုတ်ဒီအတတ်ပညာပြောက်ွယ်သွားမှစိုးရိမ်တယ်လို့လုပ်ငန်းတည်ထောင်သူက AFP သတင်းဌာနကိုပြောပြပါရယ်လူငယ်တွေကတော့တနည်းမှာဆက်တွေအစားထိုးသွားလိမ့်မယ်လို့ပြောနေကြပါရယ်ဒါပေမဲ့ရိုးရာနည်းအတိုင်းအာဂန်စီတွေကိုလက်နဲ့ထုတ်လုပ်နေကြသူတွေကတော့သူတို့ရဲ့ကျွမ်းကျင်မှုစေတနာတွေနဲ့ထုတ်လုပ်ထားတဲ့အာဂန်စီတွေနဲ့တူမှာမဟုတ်ဘူးလို့ပြောနေကြပါဗျ။ရာဘာမြို့တော်ရဲ့တောင်ဘက်ကီလိုမီတာ600လောက်အကွာမှာရှိတဲ့ တာဦးတို့မြို့မှာလည်းအာဂန်စီထောက်လုပ်တဲ့အတတ်ပညာတက်ထားကြတဲ့အမျိုးသမီးကြီးတွေအတွက်လုပ်ငန်းတစ်ခုရှိပါတယ်။ဥရောပမှာအင်မတန်ချမ်းသာတဲ့မွန်တကိုနိုင်ငံရဲ့ငွေကြေးထောက်ပံ့မှုနဲ့တည်ထောင်ထားတဲ့ Cooperative တိတ်မတင်လုပ်ငန်းဖြစ်ပါတယ်။ဒီလုပ်ငန်းမှာလည်းအမျိုးသမီးကြီးတွေအာဂန်တီအခွန်နှွာလိုက်ကျေးလက်သချင်းတွေတည်ဆိုပြီးနားလိုက်နဲ့အလုပ်လုပ်နေကြတာဖြစ်ပါတယ
်။အဲ့ဒီတာဝန်ရတခရီဘန်ကတ်ရှဂလ်မာယူကာရီ130မရာအဲမကဇီလ်ဂျမာအယ်ကာရဝီယာဒီလ်တီယုတ်
တိုင်ဦးရွာကသမဝိုင်မှာလုပ်ငန်းမှာအမျိုးသမီးစုစုပေါင်း130ထက်မနည်းအလုပ်လုပ်နေပါတယ်ဒီလုပ်ငန်းကမော်ရိုကိုနိုင်ငံမှာ2002ခုနှစ်ကတည်းကပထမဆုံးစတဲ့သမဝိုင်မှာလုပ်ငန်းတစ်ခုဖြစ်ပါတယ်လုပ်ငန်းစတင်ချိန်ကတည်းကအခုအထိအမျိုးသမီးတွေကိုအလုပ်ပေးနိုင်ပါတယ်သူတို့ဘဝတွေတိုးတက်အောင်လုပ်ပေးနိုင်ခဲ့ပါတယ်အာဂန်စီထွက်ပစ္စည်းတွေအကြောင်းဈေးကွက်တင်နိုင်အောင်အသိပညာတွေပေးနိုင်ခဲ့ပါတယ်
Cooperative တိတ်မတင်လုပ်ငန်းကအာဂန်စီထုတ်လုပ်တဲ့နေရာမှာဆက်တွေအသုံးပြုပြီးအစီထုတ်လုပ်ပေမဲ့အာဂန်သီးတွေကိုအခွန်နွာတာကိုတော့အမျိုးသမီးတွေရဲ့လက်နဲ့ပဲခွာကြရပါတယ်။လက်နဲ့အာဂန်စီရအောင်လှုပ်မယ်ဆိုရင်တလီတာရဖို့3ရက်လောက်ကြာတယ်လို့ဒီလုပ်ငန်းအကြီးအကဲက Writer သတင်းဌာနကိုပြောပြပါတယ်။အာဂန်သီးတွေကိုဂဲနဲ့ထုပြီးတော့အခွန်ခွာနေကြတဲ့အမျိုးသမီးတွေကတော့ဒီမှာအလုပ်လုပ်ရတာကိုပြောနေကြပါတယ်။
Generalize the Tanzanian statement team. Ah, this one are getting good.
Tate Martin တမဝေယမလုပ်ငန်းမှာကျမတို့လုပ်တဲ့အခါကျတော့ရွာတွေကအမျိုးသမီးတွေနဲ့လုပ်ငန်းခွင်မှာစုံကြအာဂန်သီးအခွန်တွေကိုဂဲနဲ့ထုပြီးတော့ခွာကြအလုပ်ပြီးတာနဲ့အိမ်ပြန်ကြပါတယ်ဒီလုပ်ကကျမတို့အတွက်ကျန်းမာရေးစောင့်ရှောက်မှုအာမခံပေးပါတယ်ကလေးတွေကိုလည်းအလုပ်ကဖွင့်ထားပေးတဲ့သူငယ်တန်းကျောင်းမှာထားနိုင်ပါတယ်ဒီမှာအလုပ်အတူလုပ်ကြသချင်းတွေဝိုင်းဆိုကြနဲ့ပျော်ပျော်ပါပါအလုပ်လုပ်နိုင်ကြလို့အားလုံးလုပ်ငန်းခွင်မှာပြောကြပါတယ်နှစ်ပေါင်း200လောက်အထိတက်တန်းရှည်တဲ့နှစ်ရှည်အာဂန်ပင်တွေကထွက်တဲ့အာဂန်စီတွေဟာအသားရည်ကိုချောမွတ်စေတဲ့သပင်ကိုတန်စေတယ်လို့ပြောကြပါဗျ။ဒါကြောင့်လဲမော်ရိုကိုကအာဂန်စီတွေလွဲလို့အားမြင့်နေတာပါ။နိုင်ငံတကာဈေးကွက်မှာရောင်းအားကောင်းနေတဲ့အကျိုးကမော်ရိုကိုအမျိုးသမီးတွေအတွက်အလုပ်အကိုင်ပညာရေးနဲ့ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေလုပ်ပေးနိုင်တယ်လို့တိတ်မတင်လုပ်ငန်းအကြီးအကဲကရှင်းပြပါဗျ။
دابا حاليا ولا التزايد بزاف على المنتجات ديال زيت الاريان على الصعيد الدولي
لاشيما اغامسيكو نايغانغاغا ويلو اري بوبي ميالا ني باري هينتاتت اغامسي الا غونتون اغامسي اميو سونغو جماعرو لوق نيا باري اغامسي ترك كريم ني غاوشو يي ري سبيا ري اميو سونغ ما بي ايدي بيسي االونغو نايغانغاغا اماري تيتي داتا تولا باري အဲ့ဒါကြောင့်ကျမတို့တမဝိုင်မလုပ်ငန်းအနေနဲ့ရည်မှန်းချက်တွေအများကြီးပြည့်အောင်လုပ်နိုင်ပါတယ်။တောနယ်ကအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအမျိုးသမီးတွေအလုပ်အကိုင်လွယ်လွယ်ရရှိရေးအပြင်စာတက်မြောက်ရေးအစီအစဉ်တွေလည်းလှူထားပေးနိုင်ပါတယ်။သူတို့ကလေးတွေအတွက်တငယ်တန်းကျောင်းလဲဖွင့်ထားပြီးတော့အလုပ်လာလို့ရင်ကလေးတွေပါခေါ်လာပြီးကျောင်းမှာထားလို့ရပါတယ်။နောက်အရေးကြီးဆုံးကတော့အမျိုးသမီးတွေအရင်ကတခါမှမရခဲ့တဲ့ကျမကြီးစောက်ရှောက်မှုအာမခံနဲ့အလုတ်တင်တဲ့တွေပါပေးလာနိုင်ပါတယ
်မော်ရိုကိုနိုင်ငံကအစားအသောက်ထဲမှာမပါမဖြစ်တဲ့အာဂန်စီကိုမင်္ဂလာပွဲတွေမှာလက်ဖွဲ့ကြတာနှစ်ပေါင်းများစွာတည်းကအစဉ်အလာတစ်ခုဖြစ်ပါတယ်နိုင်ငံကအလှကုန်လုပ်ငန်းတွေကတော့လှပဖို့အတွက်အစွမ်းထက်တယ်လို့ယုံကြည်ထားကြတာမို့အလှကုန်တွေထဲမှာအာဂန်စီတွေကိုထည့်ပြီးတော့ထုတ်လုပ်နေကြတာဖြစ်ပါတယ်မော်ရိုကိုနိုင်ငံမှာအာဂန်စီတစ်နှစ်ကိုတန်ချိန် 9,600 ထဲမှနေထုတ်လုပ်ပြီးတော့40ရာခိုင်နှုန်းလောက်ကနိုင်ငံသားကိုတင်ပို့ရောင်းချပါတယ်။မော်ရိုကိုရင်ကျေးမှုဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရ2012ခုနှစ်ကစလို့အာဂန်စီလုပ်ငန်းတွေရဲ့ဝင်ငွေ3ဆဒေါ်လာတယ်လို့ပြောပါရရှင်။ကျမဆူမြတ်မောမှာ
ရေပန်းစားနေတဲ့မော်ရိုကိုကအာဂန်စီအကြောင်းကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမဆူမြတ်မောကတင်ဆက်ပေးခဲ့တာပါ။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချင်းကိုတော့မက်ခင်လေးကပြပြပေးပါရှင်။
ကာဇာကမ်းမြောင်ဒေသမှာအစ္စရေးကိုဟာမတ်စ်အဖွဲ့ကတိုက်ခိုက်ခဲ့တာရက်ပေါင်း200ပြည့်အထိမ်းအမှတ်ဖြစ်နေဟာမတ်စ်အဖွဲ့ရဲ့လက်ထက်မှာကြံနေတဲ့ဒဇာကန်တွေကိုလွှတ်ပေးဖို့အတွက်အနောက်နိုင်ငံတွေကတန်တမန်တွေကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်ကလည်းဟာမတ်စ်တွေဟာပြီးခဲ့တဲ့ရက်200ကဂျူးလူမျိုးတွေပေါ်အသေးအပြအများဆုံးတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တဲ့ပြင်သူတို့ရဲ့ချစ်ခင်သူတွေကိုပါစိတ်ဆင်းရဲဒုက္ခတွေကြုံတွေ့အောင်လုပ်နေတယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်စစ်တွေအကျဉ်းတောင်မှာဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား180ကျော်နေရက်ပြန်ရောက်လာခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကိုပြန်လည်ခေါ်ယူမဲ့မြန်မာရေတပ်ပိုင်းချင်းတွင်တင်မောဟာဘင်္ဂလားဒေ့ရှ်နိုင်ငံသား183ယောက်ကိုပြန်ပို့ခဲ့တာလို့လည်းဘင်္ဂလားဒေ့ရှ်အခြေစိုက်ဘင်္ဂလားဒေ့ရှ်တန်ယုံကပြောပါတယ်။မြန်မာ လုံခြုံရေးတပ်ဖွဲ့ဝင်ဘယ်နှယောက်ကိုပြန်ခေါ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မလေးရှားနိုင်ငံမှာစစ်ရဟန်းနှစ်စင်းတိုက်မိကပြတ်ကျခဲ့တဲ့အတွက်လင်းမော်မှာပါလာသူလူပေါင်း10ဦးစလုံးသေဆုံးခဲ့တယ်လို့မလေးရှားရဲ့ချုပ်ကပြောပါရှင်။
ဒီနေ့ကျေကျေကိုတော့မက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူဂီလ်နဲ့ဂျွန်ဒရိုက်ဒန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00ကနေ11:00ပါလဲတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ဗီဒီယိုကိုနားတော်တာဆင်ပြီးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဒီရက်ဒီရက်ခတ်သိမ်းကြီးကြီးပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျေးဇူးပါလိမ့်ပါပါ။Thank you.